Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါစေခင်ဗျာ VOA American တန်ရဲ့2015ခုနှစ်ဇူလိုင်လ17ရက်စနေနေ့ညဘက်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီစံတိုင်းဒီလိုင်းနိုမီတာ2425 3251နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမနန္ဒချမ်းမရှင်သတင်းတွေကိုကိုအောင်နဲ့ဒူချင်ညာပေးသွားမှာဖြစ်ပါတယ်ဗဏ္ဍာရေးပြုပြင်ပြောင်းလဲမဲ့ဆိုပြချက်တစ်ကိုတုံ့တက်ဖို့ဥရောပဗဏ္ဍာရေးဝန်ကြီးတွေဟာစနေနေ့မှာတွေ့ဆုံခဲ့ကြပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့ကအီတလီကောင်စစ်ဝင်ရုံးပြင်ပမှာကြီးမားတဲ့ဘုံတလုံးပေါက်ကွဲခဲ့တာကြောင့်မလို့လူတအူးသေဆုံးခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုကြီးညာပေးသွားမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ2015ရွေးကောက်ပွဲကို NLD ကဘာကြောင့်ဝင်ပြိုင်ရတာပါလဲ။
အဲ့တော့တို့လိုပြောရမယ်ဆိုလို့ရှိရင်တော့ကျမတို့ဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲကိုဝင်ဖို့အဆုံးဖြတ်ခဲ့ပါတယ်။ရွေးကောက်ပွဲကိုဝင်ဖို့ဆုံးဖြတ်တယ်ဆိုတော့အဓိကအဖြစ်တော့မပြီးသေးတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲလုပ်ငန်းကိုဆက်လက်ပြီးတော့အကောင့်ထည့်ဖို့ပါပဲ
။ဒေါ်ဆန်းစုကြည်ပြောကြားသွားတာဖြစ်ပါတယ်။ဒီအကြောင်းဆက်သွယ်မေးမြန်းချက်နဲ့အတူဘလော့ဂါတွေပြောသမျှမတူတာလေးတွေစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့မှာပါ။နောက်ပိုင်းမှာစနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးကြဖို့ရှိပါတယ်။ဒီစီစဉ်နေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်နာရာချန်နဲ့ကိုအောင်တို့ကတင်ပြပါမယ်ခင်ဗျာ
။ Green နိုင်ငံအတွက်အသေးအတန်လိုအပ်နေတဲ့နောက်ထပ်ဗဏ္ဍာရေးအကူအညီဥရောပသမ္မဂ EU ကရရှိနိုင်ဖို့ရည်ရွယ်တဲ့ Green အစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမဲ့နောက်ဆုံးအစီအစဉ်တွေကိုတုံ့တက်ဖို့ဥရောပဗဏ္ဍာရေးဝန်ကြီးတွေဟာစနေနေ့မှာတွေ့ဆုံနေကြပါတယ်။ဒါပေမဲ့လည်း EU ဥရောပသမ္မဂတာဝန်ရှိသူတွေအနေနဲ့ဒီဆိုပြုချက်ကိုလက်ခံမလားဆိုတာမသေးကြသေးပါဘူး။ဗဏ္ဍာရေးပြုပြင်ပြောင်းလဲမဲ့အဆိုပြုချက်တစ်ကိုတော့စနေနေ့အစောပိုင်းမှာပဲ Green လွှတ်တော်ကအတည်ပြုခဲ့တာပါ။ Green ဝန်ကြီးချုပ် Alex Tsipras ကိုတိုင်ပန်ကြားချက်ထွက်ပေါ်လာခဲ့ပြီးနောက်မှာပဲ Greek ဥပဒေပြုလွှတ်တော်အမတ်တွေကနေတောက်ကြနေနောက်ပိုင်းကတွဲဆောင်ခဲ့ကြပြီးတော့တကောင်ကျော်တဲ့အထိဆွေးနွေးခဲ့ကြပါတယ်။ Greek အစိုးရရဲ့အဆိုပြုချက်အသစ်မှာတော့ပင်စင်ထောက်ပံ့ခြေတွေဖြတ်တောက်ဖို့နဲ့အခွန်တွေပိုတိုးကောက်မှုတွေပါဝင်ပါတယ်။ဥရောပဗဏ္ဍာရေးဝန်ကြီးတွေတောင်းဆိုထားတဲ့ဒီစီဇန်တွေကိုတနင်္ဂနွေနေ့က Greek နိုင်ငံမှာကျင်းပတဲ့လူမှုဆန္ဒခိုင်ပွဲမှာမဲဆန္ဒရှင်တွေကကန့်ကွက်ခဲ့ကြတာပါ။အစိုးပြုချက်တက်မှာကျွေးမိတွေကိုစနစ်တကျကင်တွယ်ဖြည့်ရှင်းရေးအပြည့်ပြည့်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကတောင်းဆိုထားတဲ့အစီအစဉ်လဲထည့်သွင်းထားပါတယ်။ Green နိုင်ငံကရှေ့လာမဲ့3နှစ်အတွင်းဗဏ္ဍာရေးအကူအညီအဖြစ်ဒေါ်လာဘီလီယံ60ရရှိဖို့ EU ကိုအကူအညီတောင်းခံထားတာပါ။ Green အစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲရေးအစိုးပြုချက်ကိုလက်ခံသင့်မသင့်ကိုတော့ဒီ EU ခေါင်းဆောင်28ယောက်ကနေတနင်္ဂနွေနေ့မှာအရေးပေါ်ထိပ်သီးညီလာခံကျင်းပပြီးတော့ဆုံးဖြတ်ကြမှာဖြစ်ပါတယ်ရှင်။
ကယ်ရိုမြို့ကအီတလီကောင်စစ်ဝင်ရုံးအပြင်ဘက်မှာကြီးမားတဲ့ဘုံတလုံးပေါက်ကွဲခဲ့တာကြောင့်လူတဦးထက်မနည်းသေဆုံးသွားပြီးအနည်းဆုံးလူ၄ဦးလောက်ဒဏ်ရာရသွားတယ်လို့အီဂျစ်အနာပိုင်တွေကပြောပါရတယ်။အဲ့ဒီသေဆုံးဒဏ်ရာရသူတွေထဲမှာအီတလီနိုင်ငံသားတွေတော့မပါဝင်ပါဘူး။ဘုံပေါက်ကွဲမှုကြောင့်မြေအောက်ပိုက်တွေလည်းပျက်စီးပြီးကောင်စစ်ဝင်ရုံးလည်းအတော်လေးပျက်စီးသွားပါရတယ်။ရုံးပိတ်ချိန်မှာဖောက်ခွဲခဲ့တဲ့ဒီဘုံကွဲမှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုတာမျိုးတော့အခုချိန်ထိမရှိသေးပါဘူး။အခုလိုမျိုးဘုံပေါက်ကွဲပြီးတိုက်ခိုက်တာကြောင့်အီတလီအနေနဲ့ကြောက်ရွံ့တော်လုံးမှာမဟုတ်ဘူးလို့အီတလီနိုင်ငံကြားရေးဝန်ကြီးပေါလိုဂျန်တီလိုနီက Twitter ဆာမျက်နှာမှာရေးသားထားပါတယ်။ Islamic သမ္မတမိုဟာမက်မော်စီကိုစစ်တပ်ကဖျောက်ချခြင်းလွန်ခဲ့တဲ့နှစ်နှစ်လောက်ကစလို့အီဂျစ်နိုင်ငံအတွင်စစ်သွေးကြွတွေကဇက်တိုက်ဆိုသလိုအခုလိုတိုက်ခိုက်မှုတွေပြုလုပ်နေတာဖြစ်ပါတယ်
။ဆိုမာလီနိုင်ငံရဲ့မြို့တော်မိုဂါဒီရှုမှာရှိတဲ့ဟိုတယ်တစ်ခုကို El Shabab စစ်သွေးကြွတွေကတောက်ကြနေညနေပိုင်းမှာတိုက်ခိုက်ခဲ့ကြတဲ့အတွက်လူဆိုင်၄ယောက်ထက်မနည်းသေဆုံးသွားခဲ့ပါတယ်။ဝီဟီလီဟိုတယ်နဲ့စီးရဟိုတယ်ရဲ့အဝင်ဝဂိတ်တွေမှာကားဘုံးတွေဖောက်ခွဲခဲ့ကြပြီးတော့တနတ်သမားတွေဟာဟိုတယ်တွေကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့ကြတယ်လို့လည်းမျက်မြင်တွေ့ရှိသူတွေကပြောပါရတယ်။တိုက်ခိုက်မှုတွင်နောက်ထပ်16ဦးလည်းဒဏ်ရာတွေရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရတယ်။ဝီဟီလီဟိုတယ်ထဲမှာတိုက်ခိုက်မှုဖြစ်ပွားချိန်ကဒါဇင်နဲ့ချီရှိနေခဲ့ကြတဲ့ဆိုမာလီအစိုးရတာဝန်ရှိသူတွေထဲမှာငါးဖမ်းလုပ်ငန်းနဲ့ရေချောင်းအရင်းမြစ်ဆိုင်ရာဝင်ကြီးမိုဟာမက်အိုမာအီမွိုင်းလည်းပါဝင်ခဲ့ပါရတယ်။ Islam ဘာသာဝင်တွေရဲ့ Ramadan ဥပုပ်ဝင်နေရကဒီခဏနားခါစားအချိန်မှာပဲဟိုတယ်ဝင်ပေါက်မှာပေါက်ကွဲတံကြီးထွက်လာတာကိုကြားလိုက်ရတယ်လို့ဝင်ကြီးအီမွိုင်းက VOA ကိုပြောပါတယ်။စီးရဟိုတယ်ဘက်မှာတော့တိုက်ခိုက်မှုစတင်ပြီးနောက်ဒီ9နာရီနီးပါးကြာတိုက်ပွဲတွေဆက်ဖြစ်ခဲ့တယ်လို့လည်းမျက်မြင်တွေ့ရှိသူတွေကပြောပါတယ်။အဲ့ဒီဟိုတယ်ဟာဆိုရင်သမ္မတနန်းတော်နဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အစိုးရရုံးတွေရှိရာအရက်နဲ့လည်းနီးပါတယ်။ဆိုမာလီပြည်တွင်းလုံခြုံရေးဝန်ကြီးကတော့ဟိုတယ်နှစ်ခုစလုံးကတိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့တနတ်သမား12ယောက်စလုံးသေဆုံးခဲ့တယ်လို့ပြောပါရတယ်။ အခုအခါဟိုတယ်နှစ်ခုစလုံးကိုအစိုးရတပ်ဖွဲ့ဝင်တွေကထိန်းချုပ်ထားနိုင်ပြီလို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်ရှင်
အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမာမုဒ်ဂျဗက်ဇာရီဖ်တို့အော်စတြီးယားနိုင်ငံဗီယက်နမ်မှာဒီကနေ့ဆက်လက်ဆွေးနွေးနေပါတယ်။ဆွေးနွေးပွဲတွင်တိုးတက်မှုတစ်စုံတစ်ရာရှိပေမဲ့ပိုးပြီးပြည့်စုံတဲ့ရလဒ်ထွက်ပေါ်လာဖို့အတွက်တနင်္လာနေ့အထိရတိုးဆွေးနွေးဖို့သဘောတူခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကအရာရှိတွေကတောက်ကြနေတုန်းကပြောပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဇာရီဖ်ကတော့ရက်သမှတ်ထားတာမရှိပဲကောင်းမွန်တဲ့ရလဒ်ကိုသာလိုချင်ပါတယ်လို့သတင်းတောက်တွေရဲ့အမေကိုဖြေချခဲ့ပါတယ်။ဒါပေမဲ့လည်းရက်ကန်တက်မှတ်ချက်ထားပြီးလှုပ်ဆောင်ဖို့ကတော့အမေရိကန်အတွက်လိုအပ်နေတာပါအမေရိကန်အစိုးရရဲ့လွှတ်တော်ရဲ့အမေရိကန်အစိုးရနဲ့လွှတ်တော်ရဲ့အစောပိုင်းသဘောတူညီချက်အရအီရန်နျူကလ িয়ার အရေးတောက်ကြနေနောက်ဆုံးထားပြီးအီရန်နဲ့သဘောတူညီမှုမရဘူးဆိုရင်ရက်တိုးဆွေးနွေးဖို့နောက်ထပ်အချိန်ရက်30ကနေ60အထိတိုးမြှင့်တက်မှတ်ရမှာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်။ဝီဂါလူမျိုးတွေကိုတရုတ်နိုင်ငံပြန်ပို့ခဲ့ရင်အဲ့ဒီမှာတရားဥပဒေမဲ့ဆွဆွဝဝဖိနှိပ်မှုတွေခံရနိုင်တဲ့အတွက်အတင်းကျပ်ပြန်မပို့ဖို့တားနေတဲ့ကြားကပဲဝီဂါလူမျိုးတရားကျော်ကိုထိုင်းဆိုရကတရုတ်နိုင်ငံစီပြန်ပို့ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့အတူ EU ဥရောပသမဂ္ဂကလည်းပြစ်တင်ရှုံချလိုက်ပါတယ်။နေရရင်ပြန်ပို့တဲ့အစီအစဉ်ဟာလူသားချင်းစာနာထောက်ထားရမယ့်နိုင်ငံတကာဥပဒေရဲ့အခြေခံစည်းမျဉ်းတွေကိုချိုးဖောက်ရာရောက်တယ်လို့လည်းစနေနေ့ကထုတ်ပြန်ခဲ့တဲ့ EU ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကလည်းနိုင်ငံတကာဥပဒေတွေနဲ့အညီပြုမှုဆက်ဆံပါမယ်လို့ထိုင်းအာဏာပိုင်တွေကကတိပေးထားပြီးမှအခုလိုအတင်းအကျပ်ပြန်ပို့ခဲ့တဲ့အတွက်တုံ့လုံမိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ဝီဂါလူမျိုးတရားကျော်ကိုတူရကီနိုင်ငံကလက်ခံမှုဆန္ဒရှိပေမဲ့လည်းထိုင်းဆိုရကနေသူတို့ကိုတရုတ်နိုင်ငံစီကိုပြန်ပို့ခဲ့တာပါ။ဝီဂါတွေကိုအတင်းပြန်ပို့မှုပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်တောက်ကြနေမှာတော့တူရကီနိုင်ငံအန်ကာရာမှာရှိတဲ့ထိုင်းတန်ယုံနဲ့အစ္စတန်ဘူမှာရှိတဲ့ထိုင်းကောင်စစ်ဝင်ယုံတွေကိုထိုင်းဆိုရကပိတ်ခဲ့ရပါတယ်
။အမေရိကန်ပြည်ထောင်စုဆိုင်ရာဂျပန်နဲ့တောင်ကိုရီးယားတာမတ်တွေကအမေရိကန်ရဲ့အာရှကမာမိတ်နှစ်နိုင်ငံအနေနဲ့အတူပူးပေါင်းဆောင်ရွက်မှုတွေနဲ့အတူဆက်ဆံရေးပိုတိုးမြင့်သွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကဂျပန်နိုင်ငံကဆက်မှုလက်မှုလုပ်ငန်းခွင်နေရာဟောင်းတွေကိုကမ္ဘာကုလသမဂ္ဂကမ္ဘာအမွေအနှစ်စီးရင်ရေးမှာထည့်သွင်းအတည်ပြုပေးခဲ့ပါတယ်။1940ခုနှစ်ပိုင်းတုန်းကအဲ့ဒီဆက်ယုံတွေမှာတောင်ကိုရီးယားများပြားဟာအတင်းအဓမ္မစီခိုင်းခံရတယ်ဆိုတာကိုဂျပန်အနေနဲ့အတိအမှတ်ပြုပေးရမယ်လို့တောင်ကိုရီးယားရဲ့တောင်ဆိုမှုအပေါ်ဂျပန်နိုင်ငံဘက်ကလိုက်လျောအပြီးမှာအဲ့ဒီဆက်ယုံတွေကိုအခုလိုမျိုးကမ္ဘာအမွေအနှစ်စီးရင်ရေးကိုထည့်သွင်းဖော်ပြခံခဲ့ရတာဖြစ်ပါတယ်
။အင်းအပြင်ချန်ဟွန်အာမတိုင်ဖုန်မုန်တိုင်းကြီးဟာတရုတ်နိုင်ငံရှေ့ဘက်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။တနာယီကိုကီလိုမီတာ160နှုန်းနဲ့ချန်ဟွန်းတိုင်ဖုန်မုန်တိုင်းဟာစနေနေ့နေ့ကဇီချန်းပြည်နယ်ဇောင်ရှမ်းမြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တာပါ။ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့လက်တလုံးမသိရသေးပါဘူး။နိုင်ငံပိုင်မိုးလေဝသဌာနကတော့အခုဝင်ရောက်လာတဲ့မုန်တိုင်းဟာဒီဒေသမှာကြုံခဲ့ဘူးတဲ့အင်အားအပြင်းဆုံးမုန်တိုင်းတွေကတစ်ခုဖြစ်နိုင်တယ်လို့ဆိုပါတယ်။စည်းကမ်းပြည်နယ်ကမ်းခြေဒေသတွေကလူပေါင်း 836,500 လောက်ကိုလည်းဘေးကင်းရာစီကိုရွှေ့ပြောင်းထားပြီးတော့သင်္ဘော 3,000 နီးပါးကိုလည်းစိတ်ကမ်းကိုပြန်လာကြဖို့ညွှန်ကြားထားတဲ့အကြောင်းတရုတ်အာဏာပိုင်တွေကပြောဆိုပါတယ်။မုံတိုင်းကြောင့်ဒေသတွင်းကလေရင်ရထားနဲ့ဘတ်စကာခီးစဉ်တော်တော်များများလည်းနှောင့်နှေးကြန့်ကြာမှုတွေနဲ့ကြုံနေရပါတယ်။မုံတိုင်းဟာတရုတ်နိုင်ငံကိုမရောက်မီဂျပန်နဲ့ဖိလစ်ပိုင်မြောက်ပိုင်းကိုတိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်ရှင်။
အီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်တာကိုအပြင်းထန်ခံရတဲ့အနောက်အာဖရိကနိုင်ငံသုံးနိုင်ငံကိုအမေရိကန်ဒေါ်လာ 3.4 ဘီလီယံကူညီပေးဖို့နိုင်ငံတကာကအကြိပြုခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီရောဂါကူးစက်ပြန့်ပွားမှုအကြောင်းလူပေါင်း 11,000 ကျော်သေဆုံးခဲ့ပြီးအဲ့ဒီတိုက်ပီတွေရဲ့စီးပွားရေးတွေလည်းချက်ချုံကျခဲ့ပါရယ်နယူးယောက်မှာကျင်းပတဲ့အီဘိုလာရောဂါကူးစက်ပြန့်ပွားမှုအဆုံးသတ်ရေးနိုင်ငံတကာညီလာခံမှာလိုက်ဘီးရီးယား၊ဂီနီနဲ့ဆီယရာလီယွန်းနိုင်ငံတွေရဲ့သမ္မတတွေကအကူအညီပေးဖို့တောင်းခံထားတဲ့3ဘီလီယံထက်များတဲ့ပမာဏကိုနိုင်ငံတကာအစိုးရတွေကကူညီမှာဖြစ်ပြီးစုစုပေါင်းဒေါ်လာ5ဘီလီယံကျော်ရရှိမှာဖြစ်ပါရယ် Liberia နိုင်ငံတမရ El Pakundi ကတော့သူတို့သုံးနိုင်ငံတည်ရှိနေတဲ့အကျွေးတွေကိုရှော့ပြဖို့တောင်းဆိုပြီး Sierra Leone တမရ Ernest Bai Koroma ကတော့ဒီယောဂကူးစက်မှုနှုန်းကျဆင်းသွားပြီလို့ပြောဆိုနေမှုတွေအပေါ်ကိုသတိပေးပါရယ်ကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon ကတော့ Ebola ယောဂကူးစက်ပြန့်ပွားမှုကိုနိုင်ငံနေနေကင်တွေသွားနိုင်ပေမဲ့အဆုံးသက်လွတ်ဆောင်မယ့်အပိုင်းတွေမှာတော့အခက်အခဲတွေရှိနေသေးတယ်လို့ပြောပါရယ်ခင်ဗျာ
ကမ္ဘာလူရေနေဖြစ်ဒီကနေ့စနေနေ့မှာကမ္ဘာတဝမ်းကနိုင်ငံတွေအထိမ့်မဲ့အခမ်းအနားတွေကျင်းပကြပါတယ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့ပိုမိုပြီးရေရှည်တည်တံ့စေမဲ့တရားမျှတတဲ့အနာဂတ်တစ်ခုတည်ဆောက်နိုင်ရေးအားလုံးမှာတူညီတဲ့တာဝန်တွေရှိနေတယ်ဆိုတာကိုအမှတ်ရစေမဲ့သတိပေးချက်တစ်ခုနဲ့လည်းပြောဆိုခဲ့ပါတယ်19ရာစုနှစ်တုန်းကဖွံ့ဖြိုးပြီးတိုင်းပြည်တွေမှာတည်ဆောက်မှုနှုံးမကြုံဘူးလောက်အောင်ကြဆင်းလာရတာက20ရာစုနှစ်ထဲမှာတော့ကမ္ဘာပေါ်ကတခြားနေရာတွေကိုပါပြန့်နှံ့လာခဲ့ပြီးလူသမိုင်းမှာအကြီးမားဆုံးအောင်မြင်မှုကြီးတစ်ခုဖြစ်နေကမ္ဘာလူဦးရေဟာ1810ခုနှစ်မှာတန်း1000သာရှိနေရကနေ2012ခုနှစ်မှာတန်း9000အထိတိုးလာတယ်လို့လဲကုလသမဂ္ဂကပြောဆိုခဲ့ပါတယ်ရှင
်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမနက်နာချမ်းနဲ့ကုအောင်တို့ကပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြကြပါမယ်လာမယ့်နိုဝင်ဘာ10ရက်မှာကျင်းပမယ့်2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့ NLD ပါတီကတရားဝင်ကြေညာလိုက်ပြီးဖြစ်ပါတယ်နေပြည်တော်က NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာဒီကနေ့ကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးပြီးပါတီရဲ့ဆုံးဖြတ်ချက်ကိုအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။သမရာလောင်းရွေးချယ်မှုပါတီရဲ့ဆုံးဖြတ်ချက်စတဲ့သတင်းအသေးစိတ်နဲ့ပတ်သက်ပြီးစီဝေးကိုတိုင်တက်ရောက်ခဲ့သူ NLD ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆုမွန်ကတင်ပြမှာပါ။
2015ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတဲ့နောက်မှာပဲဒီကနေ့ဇူလိုင်လ17ရက်နေ့မှာအတိုက်အခံနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့တရားဝင်ကြေညာလိုက်ပါတယ်ဒီကနေ့နေပြည်တော်ကပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ဟာပါတီရဲ့သဘောထားနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်ပါတယ်အဲ့
တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီဝေးခေါ်ပြီးတော့ရွေးကောက်ပွဲဝင်ရေးမဝင်ရေးကိုဆွေးနွေးခဲ့ပါတယ်အဲ့တော့တော်တော်ပြောရမယ်ဆိုလို့ရှိရင်တော့ကျမတို့ဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့ပါတယ်ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်တယ်ဆိုတော့အဓိကအဖြစ်တော့မပြီးသေးတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲလုပ်ငန်းကိုဆက်လက်ပြီးတော့အကောင့်ထည့်ဖော်ဖို့ပါပဲအဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လည်းကျမတို့တတ်နိုင်သမျှမဲဆန္ဒနဲ့အားလုံးကနေပြီးတော့ရှင်းပြမှာပါအားလုံးသိတဲ့အတိုင်းပဲတိုင်းပြည်လုံးအတိုင်းအတာနဲ့ဆိုလို့ရှိရင်1200ကျော်ပါတယ်အဲ့တော့1200အားလုံးမှာတော့ကျမတို့ဝင်ပြိုင်မှာမဟုတ်ပါဘူးတချို့တလေမှာတော့ဝင်မပြိုင်တဲ့နေရာတွေရှိနိုင်ပါတယ်ဒါပေမဲ့အများစုကြီးတော့ကျမတို့ဝင်ပြိုင်မှာဖြစ်ပါတယ
် NLD အနေနဲ့ရွေးကောက်ပွဲကိုဝင်ဖို့အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာစောမြင့်မောင်က
ဒါကြောင့်ဒီကောက်ပွဲဝင်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ NLD ထောင်ငယ်ကိုကကျွန်တော်တို့စစ်မှန်တဲ့ဒီမိုကရေစီနဲ့ကြိုးစားတဲ့လူ့အခွင့်အရေးတွေရဖို့ဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်တို့တာဏိတန်ချထားတာလေ2012တုန်းကလည်းကျွန်တော်တို့ဂျာပြရွေးကောက်ပွဲဝင်ငယ်တုန်းကလည်းကျွန်တော်တို့ရင်းငင်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့2010ပွဲစည်းကုန်းခြေကဥပဒေပြင်ဆင်ရေးဆိုတာကြိုးကြော်ပြီးဝင်ခဲ့တာအခုကျွန်တော်တို့ကဒီဟာတွေကိုဆက်ကောင်းဖြစ်ဖို့ပို့ကျွန်တော်ရွေးကောက်ပွဲဝင်မှုအဆုံးဖြတ်တာပါ
ဒီကနေ့နေပြည်တော်က NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့နေအိမ်မှာကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးအတွင်တက်ရောက်လာတဲ့ဗဟိုအလုံးမှုဆောင်15ဦးစလုံးကတညီတညွတ်ထဲရွေးကောက်ပွဲဝင်မှုဆုံးဖြတ်လိုက်တာဖြစ်တယ်လို့အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဗဟိုအလုံးမှုဆောင်ကော်မတီဖြစ်တဲ့ဒေါက်တာစွန်မြင့်မောင်ကပြောပါတယ်
အကျွန်တော်တို့အကုန်တက်ပါတယ်ခင်ဗျတက်ွက်မရှိ15ရောက်ဆိုတော့အကုန်တက်တယ် unanimous decision မှာ
ပါတီအောင်နိုင်ခဲ့ရင်သမရာလောင်းရွေးချယ်မှုမှာပြည်သူကလက်ခံနိုင်တဲ့သမရာလောင်းအရေးအချင်းနဲ့ပြည့်မီတဲ့သမရာလောင်းကိုရွေးချယ်ဖို့အသင့်ရှိတယ်ဆိုတာကိုလည်း NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့ဗဟိုလုံးမှုဆောင်အစည်းအဝေးအပြီးနေပြည်တော်ရဲ့နေအိမ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့အကြောင်းဒေါက်တာစောမြင့်မောင်ကပြောပါတယ
်ကျွန်တော်တို့အစိုးရဖွဲ့နိုင်တယ်ဆိုလို့ရှိရင်သမရာလောင်းဆိုတာလည်းကျွန်တော်တို့မှာအစီအစဉ်ရှိပါတယ်နော်ဒေါအောင်ဆန်းစုကြည်ဒီတိုင်းပဲခုပြည်တဲ့သတင်းစာရှင်းလင်းပွဲအဲ့ဒီတိုင်းပဲကျွန်တော်တို့ခေါင်းဆောင်စီမှာအစီအစဉ်ရှိပါတယ်ပြည်သူတက်ခံနိုင်တဲ့သူပေါ့နော်ဒါတမှုကိုကြည့်ပေးကြတဲ့အမှန်အလောင်းသင်နိုင်အောင်ကြိုးစားမှာပါ
တနင်္ဂနွေလုံးတိုင်းတာနဲ့မဲဆန္ဒနဲ့အများစုကိုဝင်ရောက်ရှင်ပြိုင်မှာဖြစ်ပေမဲ့လို့ CRPP ပြည်သူ့လွှတ်တော်ကိုစားပြုကော်မတီတိုင်းရင်းသားခေါင်းဆောင်တွေဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်တွေကိုတော့ခြွင်းချက်ဖြစ်နေချန်ထားမှာဖြစ်တယ်လို့သိရပါတယ
်ကျွန်တော်တို့နေရာအများစုမှာဝင်ပြိုင်မှာမပြိုင်နိုင်တဲ့နေရာချို့ရှိနိုင်ပါတယ်အဲ့ဒါလည်းစေကနန်းလောက်ပဲရှိမှာပါ 然后过着来说的行比比单元比那些比这个多牛蛋多帮人你要套你要老喜欢的就能找到喵喵文件嘛我这个路我这样的时候到月光部门进八来你要你呢
ကျွန်တော်တို့ပြည်နယ်အချို့ပါနော်ဆယ်ကဏ္ဍလောက်ပဲရှိပါမှာနည်းနေရာတွေအကုန်လုံးကျွန်တော်ဝင်ပါပါနှစ်ထောင်ဆန်ကရွေးကောက်ပွဲကိုပါဝင်ရှင်ပြိုင်ကြမယ်ကိုယ်စားလှယ်လောင်းတွေကိုအမျိုးသမီးလူငယ်နဲ့တိုင်းရင်းသားတွေကိုဦးစားပေးရွေးချယ်မှာဖြစ်တယ်လို့လည်းပြောပါတယ်ဒီလိုအကျိုးပြုနိုင်တဲ့ကျွန်တော်တို့ကိုယ်စားလှယ်လောင်းကြီးချင်းကြီးတဲ့ကိုယ်စားလှယ်တွေကိုရွေးချယ်မှာပေါ့
နဲ့ပတ်သက်ပြီးလဲဆက်လက်ပြီးတော့ပြည်သူတွေရဲ့နိုင်ငံသားအခွင့်အရေးမဆုံးရှုံးကြစေရေးအင်တိုင်းအားတိုင်းဆောင်ရွက်မှာဖြစ်ဖြစ်တယ်လို့သိရပါတယ်
အဲကျွန်တော်တို့ဒီစီယုံကြီးတွေလောက်ရမှာပေါ့ဗျာကမ်ပိန်းနင်းပြည့်ရမှာလောလောဆယ်ပဲကျွန်တော်တို့ဗာနဲ့အလုံးများနေလဲဆိုတော့သူမင်းစင်းရဲ့ကကျွန်တော်နေရာတော်တော်များများလိုက်မှာစီစစ်လိုက်တယ်ဆိုလို့ရှိရင်မှားနေတာပေါ့နော်သူကခရိုင်တီးရီးယား၈ခုရှိတယ်ပေါ့ဗျာတစ်ခုမဟုတ်တစ်ခုမှားနေတာပေါ့နော်အဓိကကတော့ကျွန်တော်တို့အဲ့ဒီဟာတွေစစ်တာကျွန်တော်တို့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကပဲတုံနေရတာခင်ဗျာဒီလုပ်ငန်းကြီးကလည်းမပြီးနိုင်ဘူးတော့တစ်ချက်ပဲရှိတယ်ခင်ဗျကျွန်တော်တို့ဒီ UEC အနေနဲ့ရုပ်ောက်ဘွေကော်မရှင်နဲ့တခုတော့ထိုးရမှာပေါ့နော်ဥပမာမတ်ပုံတင်နံပါတ်ရှိတယ်နော်မတ်ပုံတင်ရှိတယ်နောက်ကျမဲဆင်းနဲ့မှပါတယ်နော်အဲ့ဒါဆိုလို့ရှိရင်ဒီလူတွေအကုန်လုံးကမဲပေးပိုင်ခွင့်ရှိတယ်ဆိုတော့အားမျိုးတခုကိုလုတ်ပြရင်တော့ရလိမ့်မယ်နော်အဲ့တော့ဒီမဲဆင်းတခုကိုကြည့်ပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလားဆိုရင်တော့ကျွန်တော်တို့အဲ့ဒါပြောရရင်တော့တိတ်ပြီးတော့တရားမျှတတယ်လို့တော့မထင်သေးဘူးပေါ့ဗျာ
ရွေးကောက်ပွဲပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးမှုလုပ်ငန်းစဉ်တွေကိုလည်း NND ရဲ့ဗဟိုလုံးမှုဆောင်ဖွဲ့ရဲ့လမ်းညွှန်ချက်နဲ့ဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ရှင
်ပတ်စုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့ပတ်စင်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်မတ်စုမြတ်မွန်တင်ဆက်မဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနှားဆင်နေပါပြီ
ဘာဘာမှာအင်တာနက်ဆွဲနေတဲ့သူတွေကတန်းလေးရကျော်ရှိနေပြီဆိုတော့ကိုရောအဲ့ထဲမှာပါနေပြီလားမသိပါဘူး
။ဘာလို့လဲဗျမဆူမြမုံကအင်တာနက်မတုံးရမနေနိုင်ဖြစ်နေလို့လားဗျ
။မတုံးရမနေနိုင်ဖြစ်လားဆိုတော့ရုံးမှဆိုရင်လည်းအလုပ်အတွက်ကတစ်ချိန်လုံး online ပေါ်မှာပဲရှားဖတ်ရ။အိမ်ပြန်ရောက်တော့လည်းရာသီဥတုအခြေအနေဘယ်လိုရှိလဲဆိုတာအစား online ပေါ်မှာပဲတက်ကြည့်နေရတော့အင်တာနက်နဲ့ကင်းလို့မရဘူးလေ
။အဲ့တော့ solution လဲအင်တာနက်ကိုတစ်ရက်လောက်လုံးဝမတုံးဘဲနေကြည့်လိုက်ပါလားဗျ။နေနိုင်နေဆိုရင်တော့အင်တာနက်ဆွဲနေတာမဟုတ်လို့ပဲ။internet ဆွဲရဆိုတာက internet online ပေါ်မတက်ဘူးလို့စိတ်ကိုပချုပ်တီးနိုင်တဲ့သူတွေကမှ internet ဆွဲနေတယ်လို့ပြောတာပါဗျ
။ဟောင်ကောင်တက္ကသိုလ်ကပညာရှင်တွေကနိုင်ငံပေါင်း32နိုင်ငံက18နှစ်ကျော်ဝန်းကျင် 9,000 လောက်ကိုစစ်တမ်းကောက်တော့ကမ္ဘာပေါ်မှာ internet ဆွဲနေတဲ့သူပေါင်းကသန်းပေါင်း420လောက်ရှိနေတာကိုတွေ့ရတယ်တဲ့။ကမ္ဘာမှာစုစုပေါင်းလူဦးရေကသန်းပေါင်း 9,000 လောက်ရှိတာဆိုတော့ကမ္ဘာလူဦးရေရဲ့600ခန့်နှုန်းလောက်က internet ဆွဲနေကြတာပေါ့
။ဒါတော့မှ internet လုံးဝမသုံးနိုင်ကြတဲ့သူသန်းပေါင်း 4,000 ကျော်ရှိနေသေးလို့နော်။အခုခေတ်မှာကဒီနောက်ဆုံးပေါ် electronic gadget တွေလက်ကင် mobile phone တွေမပြောနဲ့ပေါင်ချိန်စက်တော်မှာ internet နဲ့ချိတ်ပြီးတော့ကိုယ့်ရဲ့လေးချိန်ကို online ပေါ်မှာပြနေပြီဆိုတော့လေဘသူက internet နဲ့ကင်းနိုင်မလဲဗ
ျ internet ကိုဘလောက်လွယ်လွယ်ကူကူသုံးနိုင်ကြသလဲဆိုရရဲ့ကိုယ့်ရဲ့ဘဝအပေါ်ဘလောက်ခြေနှက်မှုရှိသလဲဆိုတဲ့အခြေအနေနှစ်ခုအပေါ်မှာအခြေခံပြီးတော့စစ်တမ်းကောက်ခဲ့ကြတာလေကိုသားညုံပြောသလိုပဲအရာရာကို online နဲ့ချိတ်ဆက်ထားလို့ internet နဲ့မကင်းနိုင်မဲနဲ့ internet ဆွဲကြတာမျိုးတွေ့ရသလို quality of life ကိုမခံစားနိုင်ကြတဲ့သူတွေတနည်းအားဖြင့်တော့အဆင်မပြေတာတွေများတဲ့ဘဝကိုဖျက်ဆီးနေကြရတဲ့သူတွေက internet ဆွဲတာမျိုးလည်းတွေ့ရတယ်တဲ့
ဟုတ်တယ်ဗျာဒီ internet ဆွဲနေတယ်လို့ပြောလို့ရှိရင်ချမ်းသာတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ပြဿနာလို့ထင်ကြမှာဗျာဒါပေမဲ့ဆင်းရဲတဲ့နိုင်ငံတွေကမပြည့်စုံတဲ့ဘဝတွေမှာရုန်းကန်နေကြတဲ့သူတွေ internet ပိုဆွဲကြတာကိုစစ်တမ်းကသွားပြီးတော့တွေ့ရတယ်လက်တွေ့ဘဝမှာအဆင်မပြေတာတွေစိတ်ပင်ပန်းတာတွေကို online ကဘာတွေဝင်ပြီးတော့မေ့ပြောက်အောင်လုပ်ကြရင်လည်း internet ကိုမတုံးရမနေနိုင်ဆွဲသွားကြတာတဲ့
အဲ့ဒါကြောင့်ကိုယ့်ရဲ့ဘဝကိုပြည့်ပြည့်စုံစုံကြည်ကြည်နက်နက်နဲ့အဆင်တန်းမြင်မြင်နေထိုင်နိုင်ကြတဲ့နိုင်ငံတွေထက်ကိုဘဝရဲ့အနှစ်သာရ quality of life ကိုမခံစားနိုင်ကြတဲ့နိုင်ငံတွေက internet ဆွဲတဲ့သူပိုများတယ်ရှင်။တစ်ဖက်ကကြပြန်တော့လေဒီလူတယောက်ချင်းစီဝင်ဝင်များတဲ့နိုင်ငံတွေမှာ IT ကဏ္ဍကပို့ပြီးတော့တိုးတက်ရှေ့ပြေးတယ်။အဲ့တော့ internet ကိုလိုအပ်ချက်အတွက်သုံးရကနေပြီးတော့ internet ကိုဆွဲဖို့ဖြစ်စေတယ်လို့ဟောင်ကောင်တက္ကသိုလ်ပညာရှင်တွေရဲ့လေ့လာချက်ကသွားတွေ့တယ်လေ။
တခုတော့ရှိရတယ်ဒီ internet ဆွဲရဆိုတာကိုစိတ်ရောကတခုလို့တော့မတတ်မှတ်ကြပါဘူးအာယုံကြောနဲ့ဆိုင်တဲ့ချွင်းချက်တခုလို့ပဲလောလောဆယ်မှာတတ်မှတ်ထားကြပါတယ်နောက်ဒီ internet ဆွဲနေကြသူတော်တော်များများက internet မတုံးရမနေနိုင်တာတဲ့ internet ပေါ်ကလူမှုကွန်ရက်တို့ game တို့လိုမျိုး online application တွေကိုမတုံးရမနေနိုင်ကြတာဖြစ်တယ်လို့ Britain ကစိတ်ပညာရှင်များအဖွဲ့တစ်ခုရဲ့ blog မှာရေးပါတယ
် Washington Post သတင်းစာကြီးရဲ့ online စာမျက်နှာမှာတော့ internet ဆွဲနေတာတခုတော့ကောင်းတယ်လို့ခေါင်းစဉ်တော်မှာတက်ပြီးတော့ဆောင်းပါးတစ်ခုရေးထားပါတယ်က ကဘာကြီးမှာဒီအင်တာနက်၃နိုင်ကြတဲ့လူဦးရေ၃၉ကျားကိုနှုံရှိနေတဲ့အထက်မှာအင်တာနက်ဆွဲနေကြတာ၆၀၀ကျားနှုံဆိုတော့ဒီလူတွေဟာဒီလူမှုစီးပွားအပြောင်းလဲတွေမြန်မြန်နဲ့စနစ်တကျဖြစ်အောင်လို့ထုံးအားပေးနေတဲ့လက္ခဏာဖြစ်တယ်လို့ဆောင်းပါးထဲမှာရေးပါတယ်ဒီဂျစ်တယ်ပစ္စည်းတွေ ကတ်ချက်တွေနောက်ဆုံးပေါ်လက်ကင်ဖုန်းတွေနဲ့ပုံအောနေတဲ့ကဘာကြီးမှာနှီးပညာကိုအဆုံးချမှုနှုံးကထိမရအောင်ကိုအရှိန်မြန်မြန်နဲ့ဖြစ်နေပြီဆိုတာကိုလည်းအကောင်းဘက်ကယူနိုင်ပါတယ်တဲ့ Now, internet don't swear at Lungary Jang. Arab Nangan Rima, Sardin Gere, Arab Spring Lumu, Lumu Siwa, Abjang Larry Pian, Tansure, Ludu Ojamuri, Kabatawama, Pilara, Dria, Esra, Gule, Tabia Tavare.
Erajong, the Chandar and Nangan Rite, Lumu Siwa, Amagan Jem, she's a senior in Nangan Rima, internet swear to ye drop Nyaresura, Pitawaya. Sidamagale, she live in Tidama, internet swear at Nunga, the Sedama, Go Yagan, no, she needed Chima. Now, Yobane, Yoba, Yobine, and Anima, Internet Sweni, Nitama, Chowyagan, no Meshira, would do Yarawa.
Some Martian blogger, Dominique Basol Dogaro, Internet Sweni Dago, a gumpaka, Taupia, Bido, Jitaramo, Tioyoga, Internet Sweni, Durim, Yani, Vilu, Piola, Ye, Taha, Gaune, Pesa, Pinna, Mo, Piona, Nilai, Balu, Tuya, Samago, Santa Tabare.
Washington Post, now online Samar Kugaro, Chain Jaji, online Boma, Nini Jadri, Dwe, Lule Kugune, Internet Pianirigo, Yibia Tarabia. Internet piani ngamu bobia.
Hobare, a sambaga rod, the pinyasi a poem musonga looked her a lila jam musongo, check and birogo, a champi yetaraba. Through a champi, a patamazon de chakaro, laka and fongo, ea tego, jumadawa nere, the choria, a canile, phone don't be on internet hair winginiro, chaching a biobo, kakere, nabiro, so very chichi king in siame at chimuma, dioga online bo, say out name, suye, neo jama, sasan yegule, tiga and marere.
Now check out email sitting or get up by it. America ma Luriga, a low chain mahobe, and email is sit a loaded lonely jar, boom yala relu. Pew to the naga duare. The chain low email pa, email piani in it, say pizimu, stressy, boom yazi the loo. Go low low nine zangule, tigasi the area. Digisaga general let the sign you three time and massimum way.
Now jump, you jet kua letter of Yamian at John Wimme Godanio ye. Facebook, Instagram, Twitter, Sare Lumu Goyadrima. ကိုယ့်ရဲ့ပို့စ်ကိုဘယ်နှယောက်ကလိုက်လုပ်နေပြီလဲဘယ်သူတွေကဘယ်လိုကွန်မန့်တွေပေးပြီးတော့ရေးထားနေပြီလဲဆိုတာကိုဥပစ်ခါပြပါတယ်အဲ့အရာတွေပေါ်မှာသိပ်ပြီးတော့စိတ်ဝင်စားနေတာကြောင့်အင်တာနက်ပေါ်မှာအချိန်ကုန်တာများနေရတာဘာမှမသိရင်တော့ဒီလိုလူမှုကွန်ရက်တွေကိုဝင်မကြည့်ရရင်မတုံးရရင်မနေနိုင်တာမျိုးမဖြစ်တော့ပါဘူးတဲ့နံပါတ်၄အကြံပေးချက်ကတော့
e-book တွေသုံးပြီးတော့စာဖတ်မဲ့စာစာအုပ်တွေကိုဖတ်ပါတယ်e-book
Internet bomba, go below dama, a chain penny, we less rago, the tita bare. A chain yarong, canali online board, delay ba umele, so be rama. Nine a chicha, lo, internet go, don't navy so in all. Go let internet swanny red, three red, ba navy mo. Go ba da bet, the tita bido, a chain canta balo. Washington Post, Sambare, ma, chan baby, yit habare. The internet net chase has set to a who boom yala a kitchima. Internet swear at the riga, bobido, myala, omes ragale, these are the laubabe.
ဒါပေမဲ့ကိုအင်တာနက်ဆွဲတဲ့အတိုင်းအတာကဘလောက်ရှိနေပြီလဲဆိုတာကိုသတိထားပြီးတော့အလွန်အကျွံမဖြစ်အောင်လို့စဉ်းကျင်နိုင်ကြမယ်ထင်ပါတယ်ရှင်။မတ်ဆူမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပြီးအခုတော့မတူတာလေးတွေအစီအစဉ်အလှည့်ရောက်လာပါပြီ။ Golden Links Media
ကမ္ဘာမှာရှိဒီတစ်ပတ်မှာတော့မြန်မာနိုင်ငံကအခုလို့ရှော့ပင်းစင်တာကြီးတွေစူပါမားကတ်တွေစတဲ့ဈေးဝယ်ကုန်တိုက်ကြီးတွေနဲ့ပတ်သက်တဲ့သဘောထားအမြင်မတူတာလေးတွေကိုတင်ပြပေးသွားမှာပါရှင်အချိန်ကအစိုးရဖွင့်ပေးထားတဲ့ကုန်တိုက်တွေကိုပိုင်ကုန်စည်ဈေးတွေလောက်ကရှိခဲ့တဲ့ရန်ကုန်မြို့ကြီးမှာအခုတော့အထက်မြင့်ရှော့ပင်းစင်တာကုန်တိုက်ကြီးတွေစူပါမားကတ်ကြီးတွေတော်တော်များများရှိလာပြီဖြ တစ်ခုစာနှစ်ခုစာဖွင့်လာခဲ့တဲ့အဲ့ဒီလိုဈေးဝယ်ကုန်တိုက်တွေဟာဒီအချိန်မှာတော့မြန်မာပြည်ရဲ့လူဦးရေစိတ်ပြီးတဲ့မြို့ပြတိုင်းတို့မှာတွေ့လာနိုင်နေဖြစ်ပါတယ်အထူးသဖြင့်တော့ဂျန်ဂိုမြို့ကြီးမှာဆိုရင်နိုင်ငံတကာကကုန်အမှတ်တစိတ်တက်ဆိုင်ကြီးတွေကိုပါထည့်သွင်းဖွင့်လှစ်ထားတဲ့ကုန်တိုက်တွေလည်းအထိုက်အလျောက်ရှိလာနေပါပြီ City Mart Junction Center Junction Square Ocean Super One တော်ဝင်စင်တာစတဲ့အမည်နာမအမျိုးမျိုးနဲ့မြန်မာပုဂ္ဂလိကပိုင်အပြင်နိုင်ငံသားနဲ့ဖက်ဆက်လုပ်ပြီးဖွင့်လာကြတဲ့အခုလိုစူပါမားကတ် Shopping Center ဈေးဝယ်ကုန်တိုက်ကြီးတွေပေါ်မြန်မာလူထုရဲ့သဘောထားအမြင်တွေကရောဘယ်လိုရှိပါလဲ
ကျွန်တော်ထင်တော့ကောင်းကျိုးအစိုးရရှင်ဗျ ခေါင်းကျိုးနေရဒီမှာတနေရာထဲမှာပဲလွယ်လွယ်ကူကူဝင်နိုင်တယ်ဗျ။အာရှောက်သွားကြမလို့ဆိုလို့နေရတော့သူတို့ဒီကျွန်တော်လူငယ်တက္ကသိုလ်ကျောင်းသားတွေပေါ့သူကအာအတန်းချင်းနေလစ်ပြီးလာမယ်။ခေါင်းမလေးနဲ့လာရင်လာမယ်ပေါ့။အဲ့တော့ဆိုရွေးဖြစ်အောင်
။ဟောစူပါမားကတ်တွေပေါ့လားကောင်းတာပေါ့ပစ္စည်းတစ်ခုပစ္စည်းတွေပါရင်များများသာသာလိုချင်တခါတနေရာနဲ့ရတာ။ကောင်းတယ်လို့ပဲဆိုအောင်ပေါ့။
စူပါမားကတ်တွေပေါ်လာတာတော့အကောင်းဆုံးပေါ့။ဘာဖြစ်လို့လဲဆိုတော့စူပါမားကတ်တွေကဝင်းလို့ shopping လုပ်လို့ရတယ်။အထဲမှာပက်ကြည့်လို့ရတယ်။ကိုလိုချင်တဲ့ပစ္စည်းရှိလို့ရှိလို့ရှိရင်စိတ်ကြိုက်ရွေးယူပြီးတော့ကောင်တာမှာရှင်းရုံပဲ။ပြဿနာမရှိဘူးပေါ့။ store ဆိုင်လေးတွေကြတော့ mini market store ဆိုင်လေးတွေကြတော့ဝယ်ရတာအဆင်ပြေဘူး။ဝင်းကြည့်လို့လည်းမရောပက်ကြည့်လို့လည်းမရောကိုလိုချင်တဲ့ပစ္စည်းကလည်းချောင်းချိုချောင်းကြားမှာ။ तू ကထုတ်ပေးမှာကိုကရတာ။နောက်ပြီးတော့ဝင်းဝယ်လို့ဈေးရလဲကြီးနေတယ်ဆိုလို့ရှိရင်ကွက်ဈေးနှုန်းသိထားပြီးဈေးကြီးနေဆိုလို့ရှိလို့ရှိရင်လည်းဈေးတရာဝယ်လို့ဆိုပြီးတော့မှပြန်တွေ့တယ်အဲ့လိုမျိုးလေးရှိကြပါတော့အဲ့ store ဆိုင်လေးတွေကြတော့အဆင်ပြေဘူး supermarket ကြတော့အဆင်ပြေတာပေါ့ခင်ဗျာ
ကုန်တိုက်တွေ supermarket တွေအခုလိုပေါ်လာတာတော့ကောင်းပါလေဒါပေမဲ့စောစောပြောလို့လူတန်းစီအတော့မျိုးမျိုးကတော့ဝယ်နိုင်ဘူးဆိုတော့ဘိုးလေးလွယ်လောက်ဘူးဒါဆိုလူတွေရဲ့တယောက်တစ်ယောက်ရဲ့ခဏချိန်ထိစားဝတ်နေရတာအမှန်တန်လေးတော်တော်လေးတချို့မရှိတဲ့လူမှမရှိပါဘူးတော်တော်လေးစူးစားလုံးမနေရတယ်စားဖို့တော့အနိုင်နိုင်ဖြစ်နေကြပါ
တော့ကျွန်တော်မြင်ပြောရတော့ဒီစူပါမားကတ်တွေပေါ်လာတာကောင်းတယ်ပေါ့ကောင်းတယ်ဆိုတာဟောတနေရာတည်းမှာပစ္စည်းတွေအကုန်လုံးစုစုဝေးဝေးရနိုင်တယ်လေဒီရန်ကုန်မြို့နယ်လူထဲသားချို့ကတချို့ကျတော့ဒီကားစီးရတာနဲ့အလုပ်သွားရတယ်ဆိုအခြေကုန်တာများတယ်လေဒီမှာကျတော့အခြေလဲတက်တာတယ်ဟောတနေရာတည်းမှာဟောပေါ့လူငယ်ဆက်ဆက်နဲ့လဲပစ္စည်းတွေရနိုင်တယ်ပေါ့
စူပါမားကတ်တွေပေါ်လာတာတော့ကောင်းပါတယ်များတော့အဖြစ်ရဒါပေမဲ့ဒီကစူပါမားကတ်တွေကဘာဖြစ်နေလဲဆိုတော့တခါလေကြာရင်ကျွန်တော်တို့ပြပမှာတွေ့ရတဲ့ပုံစံနဲ့တော့မတူဘူးပေါ့နော်ပြပစူပါမားကတ်တွေမှာဈေးဝယ်တဲ့အခါမှာ customer တွေအပေါ်မှာဂယုစိုက်တဲ့ပုံစံဒီကစူပါမားကတ်တွေမှာကြတော့အဲ့ဆန်တော့ကနည်းနည်းလေးလိုနေသေးရလို့ထင်တယ်ကိုကကိုလိုချင်တဲ့ဟာကိုပြောတဲ့အချိန်မှာလေသူတို့ပြန်ပြီးတော့ပေါ့နော်ကို့ကိုပေးတဲ့ဝန်ဆောင်မှုကအဲ့လောက်ကြီးထိထိရောက်မရှိသေးဘူးအဲ့လိုအားနည်းချက်လေးတော့ရှိရဲ့ဒါပေမဲ့အများသောဖြစ်တော့လူတွေတော်တော်များများလည်းကြိုက်ပါတယ်ကျွန်မလည်းကြိုက်ပါတယ
်ကိုကမြင်တော့ကြိုက်တယ်ကြိုက်ရတော့ဘယ်လိုလဲဆိုတော့သူစင်လန်းနေလို့သူအနေထိုင်ရသူပေါ့နော်ဝယ်လို့ချင်းလို့ရတယ်သူတို့ကတော့ဥလို့အနေထိုင်နေလို့ရတဲ့အပေါ်မှာမူတည်ပြီးဝယ်လို့ရတယ်ပေါ့သူအဲ့ဒါသူမ်းဘန်ကလေးဖွင့်တော့ကြိုက်တယ်သူ
ဒီຢာလေးလေးရှိလာတဲ့ခါကျတော့ကိုအခုကျွန်တော်တို့အတွက်လည်းအလုပ်အဆင်ပြေတာပေါ့နော်ဟိုသူတို့ဘွားနေပစ္စည်းတဲ့ပါညာနဲ့တော့အားလုံးတွေ့လဲဟိုတက်တာတက်တောင်းတက်တာကြည့်ရပေါ့ဟိုဒီအတွက်လည်းအလုပ်ကင်အတွက်ကောင်းတော့တယ
်ဆူပါမားကတ်လေးပေါ်လာတာအများပြည်သူတွေကကောင်းပါတယ်ဒီလိုပဲဈေးပါးတွေလည်းရှေ့အဝေးသွားကြမလို့တော့ဒီကနီနီနန်နာသွားလို့ရတယ်အိမ်သားမှာပဲရှိတော့ဟိုအဆင်ပြေပါတယ
်အခုလိုသဘောထားအမြင်တွေအမျိုးမျိုးရှိနေတဲ့အချိန်မှာပဲမြန်မာပြည်ရဲ့မြို့ပြတွေမှာ shopping center ဈေးဝယ်ကုန်တိုက်တွေကလည်းအပြည့်အစုံဖွင့်လာကြပြီးတနေ့တဲ့တနေ့များလာနေရပါကမ္ဘာပေါ်မှာတော့ဒီလို shopping center ကြီးတွေဟာလွန်ခဲ့တဲ့နှစ်ပေါင်း90ကျော်1922ခုနှစ်ကစပြီးအမေရိကန်ပြည်အောင်စုမှာရှိခဲ့တာပါလောလောဆယ်ကမ္ဘာပေါ်ကအကြီးဆုံး shopping center ကြီးကတော့တရုတ်ပြည်ဒေါင်ကွမ်ခဲမှာရှိတဲ့ New South China Mall ဖြစ်ပြီး area အကျယ်ဝင်းစတုရန်ပေပါ96သိန်းကျယ်ဝင်းပါတယ်မြန်မာနိုင်ငံမှာအခုလိုစူပါမားကတ်ကြီးတွေ shopping center ကြီးတွေဈေးဝယ်ကုန်တိုက်ကြီးတွေအများကြီးရှိလာပြီမဲ့လေတာမန်အခြေခံလူရန်းစားလက်လုံလက်စားတွေကတော့အထုံးစံအတိုင်းပဲရက်ွက်ဈေးလေးတွေမှာပဲအားပေးနေကြဆဲဖြစ်တာမို့မတူတာလေးတွေလို့ပဲပြောရမှာပါချင်းတွမ်းညီညွတ်လွယ်မှာ
Golden Links Media ကမှတ်ညွှန်ရရင်တင်ဆက်တဲ့မတူတာလေးတွေအစီအစဉ်ကိုနားဆင်ကြရတာပါမကြခင်တင်ဆက်မဲ့စနေညတရိုက်လေးလိုင်းအစီအစဉ်မှာတော့လာမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့ဘယ်လိုနိုင်ငံရေးအခင်းအကျင်းတွေလိုအပ်တယ်လဲဆိုတဲ့အကြောင်းလေးကိုဆွေးနွေးကြမှာမို့စောင့်မျှော်နားဆင်ကြပါဦးခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မဆန်တော်ကြီးည9နိုင်ခွဲရှိပါပြီ VOA ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည10နိုင်အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323လိုင်းနိုမီတာ58 kHz 5885နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီမဆုမုံကထုတ်တောင်းဝန်ယူထုတ်လွှင့်มาဖြစ်ပြီးကိုသားညွန်ဦးကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအခုလာမယ့်2015ယူကောက်ပွဲနဲ့ဆိုင်ပါတယ်2015ယူကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ဆိုပြီးတော့ဒီပြည်အောင်စုယူကောက်ပွဲကော်မရှင်ကနေပြီးကြေညာလိုက်ပြီးဖြစ်ပါတယ်ဒီကနေ့ဆိုရင်ပဲဒီယူကောက်ပွဲကိုမှအများစုနေရာမှာဝင်ရှင်ပြိုင်မယ်ဆိုပြီးတော့မြို့သားဒီမိုဆီဖွဲ့ချုပ်ကလည်းတည်ဝင်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီလာမယ့်ရွေးကောက်ပွဲကလွတ်လပ်တရားမျှတဖို့အတွက်နိုင်ငံရေးအခြေအနေကောင်းတွေနိုင်ငံရေးအခြေခံကောင်းတွေဘလောက်များရှိထားပါပြီလဲလွတ်လပ်တရားမျှတဖို့အခြေအနေဘလောက်ထိရှိပါလဲဒါကိုကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်လို့တော့နောက်ပိုင်းမှာလည်းကျွန်တော်ဆွေးနွေးပွဲတွေစတိုက်လုပ်သွားဖို့ရှိပါတယ်အခုကတော့ဒီအဓိကရွေးကောက်ပွဲလွတ်လပ်မျှတဖို့အတွက်လိုအပ်တဲ့အချက်လက်တွေကိုကျွန်တော်အဓိကထားဆွေးနွေးပါဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူပေါင်း1Democratic Party ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးအောင်မိုးစောဖြစ်ပါတယ်ဦးအောင်မိုးစောလေလေတိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီမန္တလေးကရှင့်နေကြီးဦးသိန်းတန်းဦးဖြစ်ပါတယ်ဦးသိန်းတန်းဦးဆိုလို့ရှင်ဒီနိုင်ငံကျင်းသားဟောင်းတူလည်းဖြစ်ပါတယ်လက်ရှိဒီလူခွင့်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်လို့ထောင်ကျချင်းကြတဲ့သူတွေကိုလိုက်ပြီးတော့ဒီဥပဒေကြီးအကြောင်းအရအကူအညီပေးနေတဲ့သူတူလည်းဖြစ်ပါတယ်နောက်နိုင်ငံလှုပ်တက်ကြွလှုပ်ရှားသူတူလည်းဖြစ်ပါတယ်ကျွန်တော်ဦးအောင်မိုးစောအရင်ဖိတ်ချင်ပါတယ်ခင်ဗျာလေလိုင်းပေါ်ဦးအောင်မိုးစောကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ဦးအောင်မိုးစောကြီးခုနကကျွန်တော်ပြောသလိုပါအမျိုးသားဒီမိုဆီဖွဲ့ချုပ်ကတော့ဒီနေ့ကြေညာပါပြီသူတို့ရွေးကောက်ပွဲမှာပါဒီနေ့ဒေါ်ဆန်းစုကြည်တင်းသာရှင်လင်းမှာထူးခြားပြောသွားတဲ့ထဲထူးခြားကြတော့မဟုတ်ပါဘူးဟိုတလောကလည်းသူပြောပါတယ်ပြောသွားတဲ့ထဲမှာလွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတဲ့ကိစ္စမှာလွတ်လပ်ချင်တော့လွတ်လပ်မယ်မျှတပါမလားဆိုတဲ့ကိစ္စမှာသူတန်တရားဝင်တဲ့ကိစ္စအမြဲပြောပါတယ်အဲ့တော့အခုကော်မိုးစောမြင်သိကြပါလေလွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းဘယ်လိုရှိပါလဲတကယ်တမ်းလွတ်လပ်ပြီးတရားမျှတပါမလား
ဟုတ်ပါတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ကြုံခဲ့ဘူးတဲ့ပေါ့နော်1990ရေကောက်ပွဲနဲ့နှိုင်းရှင်ပဲဆိုလို့ရှိရင်တော့အခုရေကောက်ပွဲကအများကြီးဘယ်လိုခေါ်မလဲဟိုလွတ်လပ်တဲ့ပွင့်လင်းတဲ့ပေါ့နော်အခြေအနေအောက်မှာကျင်းပရမယ့်ရေကောက်ပွဲဖြစ်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်တစ်တစ်ချက်ကကျွန်တော်ရှိမှဦးနော်လွတ်လပ်တဲ့သတင်းမီဒီယာတွေရှိလာတယ်နှစ်တစ်ချက်ကဒီနိုင်ငံတကာစောင့်ကြည့်လေ့လာတဲ့သူတွေနောက်ပြီးတော့ဒီရေကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်လေ့လာတဲ့သူတွေကိုလည်းခွင့်ပြုမယ်လို့ပြောတယ်ပေါ့နော်ဒီအခြေခံအောက်မှာဆိုလို့ရှိရင်ခုန90ခုနဲ့ရေကောက်ပွဲနဲ့နှိုင်းစာလို့ရှိရင်တော့အများကြီးပွင့်လင်းတဲ့အခြေအနေအောက်မှာကျင်းပတဲ့ရေကောက်ပွဲဖြစ်လိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆတယ်သို့တော်လည်းပဲဒီမမျှတဘူးလို့ဆိုတဲ့ဘက်ကကြည့်မယ်ဆိုလို့ရှိရင်လည်းအဲ့လိုပြောလို့ရတဲ့အချက်လက်တွေခိုင်မာရှိနေတယ်ဒါတိတိကျကျကပါလဲဆိုတော့ဒီလွတ်တော်3ရက်စလုံးမှာဟိုဒီလွတ်တော်မဟိုကိုယ်တည်းနော်လွတ်တော်အမတ်နေရာထောင်ကျော်ရှိမှတင်တယ်အဲ့ထောင်ကျော်ကိုနိုင်ငံရေးပါတီတွေကဝင်ရှင်ပြိုင်တဲ့အခါကျတော့အဲ့ဒီတထောင်ကျော်လုံးပဲရှင်ကြတာမဟုတ်ပဲနဲ့နော်4ပုံ3ပုံအတွက်ပဲရှင်ပြိုင်ရတာဖြစ်တယ်ဆိုတော့ဒီတစ်ချက်ရှိမယ်နောက်တစ်ချက်ကခဏနိုင်ငံရေးပါတီခေါင်းဆောင်တွေပေါ့ဗမာရဲမှာနိုင်ငံရေးပါတီ90ကျော်ရှိတယ်အဲ့ခဏစေကျော်တွေကခေါင်းဆောင်တွေတဲကပြည်သူလူထုအများစုကဘသူ့ကိုအလေးစားဆုံးလဲဘသူ့ကိုသမရဖြစ်စေခြင်းဆုံးလဲဆိုတာကတော်တော်ထင်ရှားရှားဖြစ်တယ်။အတောင်တန်းစုကြည်ကိုပြည်သူအများစုကသမရဖြစ်စေခြင်းနဲ့သို့တော်လည်းပဲတောင်တန်းစုကြည်ရဲ့သမရဖြစ်ခွင့်ကို59စာလုံးကိုမပြင်မဲနဲ့ဒီရွေးကောက်ပွဲကိုကျင်းပမှာဖြစ်တယ်။ဆိုတဲ့အခါကျတော့ဒီသမရဖြစ်နိုင်တဲ့ပုံကိုသမရာဖြစ်ခွင့်မပေးဘဲနဲ့ရေကောက်ကိုရှင်ပြန်ခိုင်းတဲ့အနေအထားဖြစ်တယ်ဒါဒုတိယတစ်ချက်တတိယတစ်ချက်ကဘာဖြစ်မလဲဆိုတဲ့အခါကျကျွန်တော်တို့လိုပုံပုံမျိုးတွေကျွန်တော်တို့အရင်အစိုးရနဲ့ကျွန်တော်တို့ရန်ဖြစ်ခဲ့တယ်ဒီအစိုးရလက်ထက်မှာနော်အမျိုးသားပြန်လဲပြည်ညာရေး လုပ်ငန်းစဉ်အရာတအားလုံးပြန်လာကြပါသူရတွေကိုတွဲလုပ်ကြမယ်ဆိုတော့အခြေခံအောက်မှာကျွန်တော်တို့လိုလိုချင်းချင်းပြန်လာတယ်ဒီတိုင်းဒီတွေကနိုင်ငံရေးချစ်စင်ထဲမှာကျွန်တော်တို့ပါဖို့ကြိုးစားတယ်တိုးတော်လည်းပဲလက်ရှိကြီးတဲ့ဥပဒေတွေအရဆိုလို့ရှိရင်တော့မင်းတို့ကတော့တလောက်ပဲလုံးတလောက်တော့မလုံနိုင်အောင်ဆိုတော့အကန့်အသတ်မျိုးဖြစ်နေတယ်အဲ့ဒီအခြေခံဘက်ကကြည့်မယ်ဆိုရင်လို့ရှိရင်တော့ ကိုယ်ဆိုရင်လည်းကိစ္စတစ်ခုကဘာလဲဆိုတဲ့အခါကျတော့ခဏမဲစင်းကိစ္စလေမဲစင်းကိစ္စလေကနိုင်ငံအနှံ့မှာဖြစ်နေတယ်ဆိုဒါတွေကိုပြန်ပြင်မှုတက်ကအချိန်နှစ်လလောက်ရမယ်เนาะအချိန်နှစ်လလောက်ရမယ်ဆိုတော့ဒီနှစ်လောက်တည်းမှာဒါတွေကိုသေသေချာပြန်ပြင်နိုင်ပါမလားလို့ကျွန်တော်အနေနဲ့စိုးရိမ်မကင်းဖြစ်မိတယ်ဟောတစ်တစ်ချက်ကဒီလုံငန်းကတိတ်ကြီးရဲ့တိတ်ကြီးရဲ့အခါကျတော့နိုင်မ
ကျွန်တော်အနေနဲ့ပြောချင်တာကကိုမဲဆင်းကိုကိုသွားပြီးတော့စစ်ပါမလားပေါ့နော်အဲ့လိုအခြေအနေမရှိလို့မဲဆင်းတွေကအမှားမှားအယွင်းယွင်းနဲ့ပဲအခုလိုပဲအမှားမှားအယွင်းယွင်းနဲ့ရွေးကောက်ပွဲဖြစ်ရမယ်ဆိုလို့ရှိရင်တော့အတော်တော်လေးပဲစိုးရိမ်ကြတော့တဲ့အခြေအနေဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ကော်မူဆိုကျွန်တော်ဒီကြားထဲမှာဖြတ်ပြီးတခုမေးချင်တာကကော်မူဆိုကလူ့ဘောင်သစ်ဒီမို
ခေါင်းဆောင်ပိုင်းတော်များများကပြပမှာနေဆက်မှာတော်ကြကြနေခဲ့ရတယ်အခုပါတီထောင်ခင်းတော့ပေးလိုက်ပါပြီကောင်မိုးစော်တို့ပါတီရွေးကောက်ပွဲဝင်နိုင်တဲ့အခြေအနေရောရှိပါလား
အဲလက်ရှိဒီဥရေရဆိုလို့ရှိရင်တော့ကျွန်တော်တို့ကခုနက60လောင်းဖြစ်နိုင်တဲ့အရင်ချင်းတည်းမှာမပါပါဘူးဒါအဲ့ထဲမှာခုနကတစ်ချက်ကပါလဲဆိုတဲ့အခါကျတော့ဒီရွေးကောက်ပွဲနဲ့တစ်သက်တစ်သက်ထဲပေါ့နော်ဒီတိုင်းပြည်ပြမှာဆက်နှစ်နေရမယ်ဆိုတော့ဒီကန့်သက်ချက်ပေါ့နော်အဲ့ဒီကန့်သက်ချက်အရဆိုလို့ရှိရင်ကျွန်တော်တို့ပုံကိုရေးရတော့ရွေးကောက်ပွဲဝင်နိုင်တဲ့အခြေအနေမျိုးရှိပါဘူး
အဲ့ဒီမှာကျွန်တော်တို့
တစ်ဆက်တည်း
ကျွန်တော
်60တင်းတော့ဝင်မယ်
ဟုတ်ကဲ့တစ်ဆက်တည်းမေးချင်တာကမြန်မာနိုင်ငံကြီးမှာပြောမယ်ဆိုလို့ရှိရင်ဒီចောင်းသားလှူရှားမှုတွေဖြစ်ခဲ့တယ်နိုင်ငံလှူရှားမှုတွေဖြစ်ခဲ့တယ်အဖမ်းခံရတာရှိတယ်လို့ပဲတော်များများကလက်နက်ကိုင်လှူရှားမှုတွေနေဆက်တွေရောက်သွားတယ်တချို့ကပြည်ပမှာလုံးမဲ့ဆိုပြီးထွက်သွားတဲ့အခြေအနေမျိုးတွေရှိရပြောရမယ်ဆိုရင်တော့တောက်လျှောက်နိုင်ငံကြီးလှုပ်လာတဲ့လူတွေပါပဲအဲ့ဒီလူတွေနိုင်ငံကြီးပြန်လုခွင့်ဆိုတဲ့ဟာနဲ့ပတ်သက်လို့ကျွန်တော်တို့ဒီဖွဲ့စည်းပုံပြည်ကိစ္စတိတ်ကြဲကြဲလောက်လောက်မကြောက်ဘူးအဲ့ဒါကတော့ဘယ်လိုဖြစ်လို့လဲခင်ဗျအ
ဲ့ဒါကျွန်တော်တို့ဒီပြည်အောင်ရေကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ဆွေးနွေးပါတယ်ဆွေးနွေးတဲ့အခါကျတော့ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့တို့အနေနဲ့ဆောင်ရွက်ပေးမယ်ကျွန်တော်တို့ကဟိုတို့ရှိဟိုဟိုစာတင်မှုလိုအပ်တယ်ပေါ့နော်ဆိုတဲ့အခါကျကျွန်တော်တို့ဒီအခြေအနေနဲ့ပတ်သက်လို့စာတင်ပါတယ်စာတင်တော့လည်းပဲဒီကိစ္စအတွက်တော်ထဲမှာဆွေးနွေးမှဖြစ်မဲ့ကိစ္စတော့သူကဖြစ်မဲ့ကိစ္စဖြစ်တယ်ဒါပေမဲ့အခုချိန်ထိတော့ဒီကိစ္စတွေကျွန်တော်တို့ဆွေးနွေးတာမကြားဘူးဒါကြောင့်မို့လို့ကျွန်တော်တို့ကိစ္စပေါ့နော်ဟိုကျွန်တော်တို့ဝန်ထမ်းရေးမဝန်ထမ်းရေးဆိုတဲ့ကိစ္စကလည်းပဲဒီခေါ်ယူချက်ပုံအခြေခံဥပဒေပြင်ရေးမပြင်ရေးနဲ့တစ်သက်တည်းဖြစ်နေရဲ့အဲဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ဒီပုံကိုရေးရဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်နိုင်ဖို့ပါဝင်နိုင်ဖို့ဆိုတာကတော့ဒါမလွယ်ပါဘူ
းဟုတ်ကဲ့ခင်ဗျာကိုအောင်မှုဆိုလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ရှင်းနေဦးသိန်းတန်းဦးကိုလေလိုင်းပေါ်တင်ကြပါလေဦးသိန်းတန်းဦးကြားပါလားခင်ဗျာဟယ်လိုဦးသိန်းတန်းဦးကြားပါလား
ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဦးသိန်းတန်းဦးရေခုနကတော့ကိုအောင်မှုဆိုကတော့လက်ရှိဒီလာမယ့်ရွေးကောက်ပွဲလွတ်လပ်ပြီးတော့မျှတဖို့ဘယ်လောက်ထိနိုင်ငံရေးခင်းကျင်းနေရှိလဲဆိုတဲ့ပတ်သက်လို့သူအမြင်လေးဆွေးနွေးသွားရှိပါတယ်ဦးသိန်းတန်းဦးကတော့ဘယ်လိုမြင်လဲခင်ဗျလွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်နိုင်ငံရေးခင်းကျင်းလက်ရှိအနေအထားမှာရှိထားပြီလားဘာတွေလိုအပ်ပါလဲ
ကျွန်တော်ကဦးကိုအောင်မိုးစောသဘောမတူဘူးရနောက်ကအခုဆိုရွေးကောက်ပွဲနဲ့နှိုင်းရှင်နေဆိုရင်ပြောရမယ်ဆိုရင်ကျွန်တော်ကရွေးကောက်ပွဲတစ်ခုတရားမျှတမှုရှိနေရှိဆိုတာဟောမရှင်အများကြီးတာဝန်ရှိပါတယ်အဓိကတော်တော်ကြားတယ်ဗောနော်1990ရွေးကောက်ပွဲကော်မရှင်ကဒီဆရာချေတို့ဥပတိတို့ဦးစောကြတို့တို့ဟာစစ်တပ်ဩဇာကိုမလွန်ဆန်နိုင်မှုဆိုပြီးစစ်တပ်နဲ့တိုက်ရိုက်ပတ်သက်တယ်လို့မပေါ်ပါဘူး။တိတ်ရုပ်ပြက်စင်းတယ်မဖြစ်ဘူး။အခုကတော့အတော်ရုပ်ပြက်စင်းတယ်ဖြစ်တယ်လို့ကျွန်တော်တို့ပြောရမှာပါ။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဥတည်ကြီးကဒုတိယဗိုလ်ချုပ်ကြီးတည်ဖြစ်ပါတယ်။ကျွန်တော်ဥတည်ကြီးကိုပုဂ္ဂိုလ်ကြီးကလေးစားပါတယ်။သူ့ကိုမတော်မတရားလုပ်မယ်လို့ကျွန်တော်ဆွဆွတာမဟုတ်ပါဘူး။သို့တော့ကျွန်တော်တို့တုံးချက်တွေ့နည်းနဲ့တွေ့ကြည့်မယ်ဆိုရင်သူကဒီစစ်တပ်ကနံပါတ်6အဆင့်ဒီလက်လက်ဝဲယူရေးမှာလည်းပါဝင်ခဲ့တဲ့ထိတ်တန်းဗိုလ်ချုပ်ကြီးတယောက်အဲဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ထိတ်တန်းခေါင်းဆောင်တယောက်လည်းဖြစ်တယ်။အဲ့ဒီပုဂ္ဂိုလ်က19ရက်တလ2017မှာပေါ့နော်2017မှာရွေးကောက်ဥက္ကဋ္ဌတာဝန်ကိုလက်ခံဖို့အတွက်16ရက်နေ့တရက်ကြိုပြီးတော့
ဒီပါတို့တော်ကိုလည်းဖြစ်ကတော့ဒီခံကျုပ်ပါဒီရောနှုတ်ထွက်သွားတာဟာပေါ်စီဝင်ချက်နဲ့ကိုင်းငယ်လားလို့ကျွန်တော်တို့တန်ရရှိပါတယ်ရှိတော့သူကဒီကောအုတ်ထောင်ထောင်ထားတယ်နောက်တိုင်းနေပြည်နယ်16ခုခရိုင်66ခုနဲ့မြို့နယ်တော့50မှာပါဝင်နေပြီဘူမှုတွေစစ်တပ်လူလားသူတွေကြံခံရေးဟောင်းတွေကအခုအပြည့်စုံတာဝန်ယူထားတဲ့အတွက်ကျွန်တော်တို့ကသူတို့ရဲ့ပုဂ္ဂိုလ်ကြီးတရားမျှတမှုတွေစိတ်ဓာတ ကျွန်တော်တို့ဒီခုလာမယ်နှောက်ဆန်ကယူကပွဲဟာတုံးကျွတ်တွင်နေလေးရန်ကြောင်းသားအစ်နဲ့တွေ့ဘယ်နည်းနဲ့မှလွတ်လပ်ပြီးတော့တရားမျှတနိုင်တဲ့အနေထားမရှိပါဘူးတကယ်ကတော့ဒါမဖြစ်သင့်ပါဘူးရွေးကောက်ပွဲကော်မတီဆိုတာကြားနေပုဂ္ဂိုလ်ကဟာငါတော့ဒါတော့ငါနဲ့မသိတော့ဘူးငါဟိုတန်တရားဖြစ်ဆရာရှိတယ်လို့ကြောက်ကြပြီးစစ်သားပြီးပြီးတော့ရကျွန်တော်တို့ဘယ်မှလိုက်ဖက်တဲ့အဲ့လိုလုပ
Now, Udin in the Padima, Jogare, Kisari, no? Not a car, no bandy, no guard, Kisar, Tamarak, he's in my barari. So, General, you go where
go. Okay, Padima, Jore Kisar, Pakisawa, like now. Udin, Padima, Jogare, so, Pakisawa. Padima, Jogare, so, Padima, Jogare, so, Baba, like now.
Okay. ก็ปฏิมาเปลือกอะไรเนาะอนุญาติมุจิพวกเจ้าก็บิเกเรนะท่านเสด็จชื่อก็มาอุ่นเนี่ยจริงๆต้องสวดจาระดองซาสุจีอ่ะตะไหนงานลงได้นั่นแหละได้เนื้อสวดเอาแล้วมาคันเนี่ยกูเมษานะเนี่ยนะเมษานะเนี่ยกูจะได้ไปกูเนี่ยกูโดอ่ะแม้ถ้าตัวลงไปสิจนได้ตุ้ยเมษสุดพี่รอจริงๆสิว่าเลยไอ้ตัวสกาญูริอ่ะจ้าฉะเนี่ยแม้อยู่ก็ไปกองเมษอุตตะเดียวเยอิงกายะเนี่ยมาใกล้กว่ากูเนี่ยเออไอ้ตัวเฉ็ดดิป้องชุบได้เห็นเนาะอยู่
ตาเรลูกเจนเราตั้วมาဖြစ်ပါတယ်နောက်တစ်ချက်နောက်လက်ရှိအနေထားကဖွဲ့စည်းဝင်ဆောင်တွေကိုပြင်ဖို့တယ်ညင်းလိုက်ပါပြီအညင်းလိုက်ပါပြီဒါတို့တော်မှာညတော့ကျန်နိုင်တဲ့အောင်မြင်မှာမဟုတ်ပါဘူးအဲ့ဒါလည်းဘာပဲဆိုတော့နောက်ညင်းညာကြီးကိစ္စဒီပါအားလုံးကိုညင်းလိုက်တဲ့သဘောတစ်ခုတည်းပါပဲဖက်ဒရယ်ပြည်သူကိုဟိုလာလာမရှိတော့ဘူးဒါဇတိကပါသူစနေဝရီအပူပါပဲ เนาะดิมาย่าတော့ဘူးเนาะငါးစက်ကိုစာလုံးတို့ကိစ္စမျိုးဟိုဒါငါးစက်ကိုစာလုံးဆိုတာဘသူမှမငင်းနိုင်ပါဘူးထောက်ကလေးစက်ခွန်80လေးအဲ့ဒီဘွားစုကိုကျောက်တွေမှာဒီလိုကိစ္စမပါပါဘူးဒါတော့အောင်စန်းစုအတွက်တပင်ရည်စုရေးထားတဲ့ပုံမှန်မျိုးဖြစ်ပါတယ်ဒီလူလူတို့ကချစ်ခင်လေးစားတဲ့ပုံကိုတရားမပါဝင်အောင်လုပ်ထားတဲ့ဖွဲ့စည်းဝင်တစ်ခုနဲ့လုပ်တဲ့ရွေးကောက်ပွဲအချင်းဒယ်နီးနဲ့မှလက်
ကျွန်တော်တဆီဖွဲ့စည်းပုံတို့တော့ကျွန်တော်တို့ခေါ်ခဲ့ကြပါတယ်လောင်ကြောင်ပြီးတော့ပတိသူတွေကနာမည်ပေးကြတယ်ကျူတင်မဲတွေပါတယ်အခုကျတော့ရွှေကောက်ဘွယ်ကော်မရှင်ကလုတ်တာလူတွေလူရှင်တွေရှိနေတဲ့ကြားထဲကပဲရေးရဆက်ဆက်မှားနေတဲ့အမှားတွေတွေ့ရတော့ဒီလူအမှားမျိုးတွေဒီပေါင်းနံနေတဲ့ရွှေကောက်ဘွယ်ကော်မရှင်တခုဟာနော်ဒီဒါမဲ့2015ရွှေကောက်ဘွယ်ကိုလွတ်လပ်ပြီးတရားမျှတတာမမျှတတာပေးချိတ်မှန်မှန်ကန်ကန်ဆောင်ရနိုင်ပါမလားဆိုတာအများကြီးတန်ရပွဲဖြစ်ပွဲကောင်းတဲ့အခြေအနေတွေနဲ့တွေ့ကျွန်တော်တို့ရဲ့အမြင်ကတော့2015ရွေးကောက်ပွဲကဘယ်နည်းနဲ့မှလွတ်လပ်ပြီးတရားမျှတမှုမရှိနိုင်ဘူ
းဟုတ်ကဲ့
အဲ့ဒါလွတ်လပ်ပြီးတရားမျှတမှုရှိဖို့နေတာကမှန်မှန်ကန်ကန်တော့လုံနိုင်မယ်နေတာမရှိဘူးလို့ပဲကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဦးသိန်းသိန်းကိုကျေးဇူးပါကျွန်တော်ဒီတော့ရှင်တွေတော်များလဲလီလိုင်းပေါ်မှာရောက်နေပါပြီဒါမဲ့ကျွန်တော်ဒီကြားထဲမှာအကောင်မှုဆောင်ဖြတ်မိကြပါတယ်ခုနကကိုသိန်းတောင်းပြောသွားတဲ့ထက်မှသူကတော့ကော်မရှင်ရဲ့ရည်တည်မှုကိုထောက်ပြပြီးတော့ကောင်မှုဆောင်ပြောတဲ့လွတ်လပ်ပါတယ်ဆိုတဲ့ချက်ကိုတော့သူလက်မခံပါဘူးတဲ့ကောင်မှုဆောင်တိုးတိုးနဲ့ဗာများတုံ့ပြန်ခြင်းပါလဲ
အဓိကတော့ကျွန်တော်ခုနဆွေးနွေးတဲ့ကိစ္စက90ခုနှစ်ရွေးကောက်ပွဲနဲ့အခုအခြေအနေကိုနှိုင်းစာမယ်ဆိုလို့ရှိရင်နှိုင်းရှင်မယ်ဆိုလို့ရှိရင်အခုအခြေအနေကအများကြီးပွင့်လင်းလာတယ်90ခုနှစ်တုန်းကကျွန်တော်လွတ်လပ်တဲ့မီဒီယာတွေမရှိဘူးအခုလိုပြောဖို့ဆိုဖို့ပမာပြည်တွင်းမှာလုံးလို့မရဘူးနောက်တစ်ခုကခုနလိုရွေးကောက်ပွဲနဲ့ပတ်သက်လို့စောင့်ကြည့်တာလေ့လာတာအခြေအနေမျိုးတွေလုံးဝမရှိဘူးတော့တက်တရတဲ့ချက်ကအခုဆိုလို့ရှိရင်မဲဆင်းအနေနဲ့ပတ်သက်လို့ဘာပဲပြောပြောတိုက်ခတ်နိုင်ငံရေးပါတီကြီးကလိုက်ပြီးတော့စစ်ဆေးတာတွေနိုင်ငံလုံးအနှံ့ကိုလုံနေတယ်။တော့ကြက်ကြက်ပြန့်ပြန့်လုံနိုင်တာမလုံနိုင်တာတကံတော်တော်ကိုလိုက်လုံနေတယ်။ဒီလိုအခြေအနေမျိုးတွေပြောလို့ဆိုလို့ရတဲ့အခြေအနေမျိုးတွေဗမာပြည်ထဲမှာ90ခုနှစ်တုန်းကမရှိဘူး။အခုအခြေအနေကရှိလာတယ်။ဒါကြောင့်မို့အခုလုံတဲ့ရေပောက်ပွဲက
ปวนเลนเนี่ยปูပြီးတော့ปวนเลนเนี่ยအခြေအနေအောက်မှာလုပ်မယ်ရွေးကောက်ပွဲဖြစ်တယ်လို့ကျွန်တော်အနေနဲ့ယူဆဟုတ်ကဲ့ပါခင်ဗျာကိုမှုဆောင်ကဦးသိန်းသန်းကိုလီလိုက်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေကဖုန်းနံပါတ်တွေရောစာတွေရောပို့ထားလို့ကျွန်တော်တန်းနိုင်လောက်တို့ရှင်တွေကိုခေါ်သွားပြီးပါမယ်အရင်ဆုံးကိုနိုင်တိုင်းထိုင်းနိုင်ငံကကိုနိုင်တိုင်းအတူတူလီဆွေးနွေးပါမေးမြန်း ก็กูสุดโตมาปีรุ่นนี้ย้อนเล่นตั้งแต่เนี่ยอุมาอาหารจอมเมลเล่ก็กูดีบริเวณลุ่นละย้อนเล่นจอมปีรุ่นนี้เล่มันดีเล่สุดโตวุ่นเต็มที่ที่พอสิบโอชุบโอเชก้าอุบลีบูเป็นเซมิบูดาวปีรุ่นลุ่นนี้ตั้งคำบูบูยิ่งเบบี้อ่ะ มาสุดท้ายก็ปีรุ่นเนี่ยเจ้าใครเนี่ยปงดังนู้นเนี่ยสุดท้ายมาตลอดวันเดียวก็รู้ที่ไหนเด็ดฮะปีรุ่นนี้ฉันเอาผมมาเลี้ยงเลยปงดังนู้นสิว่าได้ทำยังไงกูโอเคโอ้ดูกูรู้ว่าเสียอนาคตคิดว่าลูกเอ้ยนอนดูจังซารีกูมีดีอาดมารีกูพยานเลยดีว่าดีเรียนอยู่เนี่ยยังเสียส่วนเนี่ยอันนี้ยี่มันเนี่ยจะได้ทุกข์เลยจังซารีไปเลยกูจอมเนี่ยทำหน้ากูเปลี่ยนยังไงมี เดี๋ยวเราเชื่อที่ได้ยุคเก่าไปนี่ก็นี่มาแต่ไม่ได้ในยุคนี้อันนั้นเนี่ยปูจามิวเนี่ยที่ไหนเราจะมุ่งหน้ากันก็เลยกูต้องสูดได้ดีแต่ทุกคนดีดูดีกูแจ้งสูบบีบเนี่ยมันรู้แล้วที่กูก็มาเรื่องเก่าไปกูที่บ้าบุษราเป็นนี่เนี่ยมาพินัยก็จะมุ่งมาดีดูกีรานี่ต้องตานี่เด้โอเคกูนั่นเนี่ยดิโมกราฟิกูเพื่อสมุทรที่ดูดีอารมณ์กูแจ้งสูบบีกูจีโน่เนี่ยนั่นได้
โอเคกูนายจันโอ้เนเน่ลิโต้ไม่กี่กูนายนายคุณอาจจะรู้ไม่ยอมจีบดูยุคเก่าไปว่าไม่ยอมจีบเยอะเลยแต่แม้แต่คันที่มูซีมีด้านที่มูซีพูดเจอกันรอดีนี่แบบตัวส่งเพื่ออะไรไปเลยยุคเก่าไปว่าไปเออคุณนายไม่เป็นมั้งล่ะจบไปไหมรู้ว่าจะรู้สิบกูจะไม่เป็นไหมโอเคโอเคโอเคจีบว่าไงนอกจากตัวเชิดดูจันโอ้เพื่อเขาจะมาเลยอุตันทงจ้าวอะไรกันเนี่ยนี่มันง่ายวะโอเคอุตันทงสุนิลุยาวะเลยขมิ้น
อ๋อจำนวนเงินมันง่ายมากเปล่าโอเคถูกกันเด็กๆอ๋อโอเคว่าโอเคท่านเองเอาเพียงดูการอุตันทงยังมีเลี้ยบว่ากันมั้ยสุนิลีบ่ามีเงินรู้เลยยาวเลย
โอเค
โอเคโอเคโอ้จำนวนเบี้ยเงินอะไรหรอรู้ละดีพิเศษไม่รู้ละดีพิเศษแค่ตั้งยามเมฆกาลตะคุกูแค่ตั้งยามเมฆขามาไอ้ที่จิ้มบ้าไปเลยยุคก่อนเป็นกรรมเสียงอาชีพเรื่องลุยอา ยังไงเนาะว่าทางกูอ่ะกูจะกูจะต้องอ่ะลูกแค่เด็กคนนั้นนู้นเนี่ยยังไงก่อนเนี่ยเราถ้าเราไปจ่ายเงินเนี่ยกูไม่เชื่อมันเลยสุดท้ายก็ทำยังไงก็ลูกทารีลูกน้องเราลูกยุ่งจีเลยเนี่ยไอ้ก็ดิวเคลซี่ในงานกูที่เขาเชื่อเนี่ยสุดท้ายเนี่ยทางกูอ่ะกูจะกูเนี่ยยุคก่อนเราอ่ะเลยอะไรมาจันทร์เราไม่เชื่อเนี่ยกูนู้นเนี่ยก็ไม่เชื่อมาตัววิโดยยุยยุยดูยาเลยยุยดูจันทร์เราอยากจีเลยมาชีเลย ดีเมื่อปีเมื่อดูดีกว่าอะไรดูดีกว่าจันทร์รู้มีการดีมุกเรื่องที่อพยพจากการดีดีแล้วแล้วมีดอกโต้โซ่ดีดอกไต่ตรงดีดอกที่สี่เอาเมื่อปีกูตัวที่สี่เอาจันทร์รู้ว่าแล้วนั่งจูบอะไรขามีมาไอ้ที่รู้ว่าเนี่ยยุคก่อนกูเอ็กเกอร์เมื่อปีจ้าเมื่อสุดขามีกูจันทร์รู้ปัจจุบันเจ๋งลุลละปีเชื่อสิมันลุลละปีเชื่อสิตัวเดียร์แล้วอันนั้นก็เนี่ย อากูเชื่อมาไอ้เมื่อสิ่งนี้ก็ต้องเชื่อดีว่ามาลงทาร์ดที่เตะไปเจ้าไอ้ที่ยุคก่อนเป็นความเชื่ออันนี้เนี่ยเต็มยังก็ลงทาร์ดเลยลูกน้องเราอ๋อลูกเราอยู่ที่เอ๋โอเคโอเคไอ้เราเจ้าคุณว่าที่กูแค่การเมื่อการละที่เตะไปเจ้าอ๋อลูกเซนตีกว่าอ๋อเนาะเลสซี่มือดันมือดีฟุตบอลชุดที่เปิดบาร์ดีเวทชุดที่ อารมณ์อะไรอย่างนี้ที่เตรียมเนี่ยทำมันก็ในยุคก่อนเป็นที่ตัวกูอารมณ์ว่าวันนี้จูด้าจามเนี่ยสูงสิ่งกูเลยที่มันนั่งมาดิโมคราซีกางเกงจับดีจ้ะเพื่อที่ทาร์เรปาร์ตี้อารมณ์สิ่งไอ้ดอกมีการดิโมคราซีเพื่อจุดดีเปลี่ยนเจนดอกดิโมคราซีเพื่อจุดดีไอ้เปลี่ยนเจนนี่เด็กกิจสาวกูสูดดีดีดอกข้อสูงนี่เด็ก
โอเคตัวที่เราเลี้ยงอยู่ว่าโอเคว่ากันนะจ๊อจันนี่รอชินีว่าชินีหรือว่าจันนี่
ที่ปาร์ตี้ชา
အဲမဟုတ်ဘူးမဟုတ်တဲ့နိုင်ငံပါတီတွေပဲဖြစ်ဖြစ်အဲ့ဒီမူလာဒီမိုကရေစီဖွဲ့စည်းပြီးတာပုံအောင်လာမယ်ဆိုလို့ရှိရင်ကိုလူနေတဲ့အဲဒီမိုကရေစီပန်းနိုင်ကိုရောက်ရှိနိုင်မယ်လို့ကျွန်တော်အနေနဲ့ကြုံကြည့်တယ်ဟုတ်ကဲ့ပါဦးတန်းထွန်းကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သတင်းရှိတူဦးဖိတ်ခေါ်ခြင်းပါတယ်ကျွန်တော်ဦးကျော်လင်းဦးကျော်လင်းကတော့60နှစ်ခုနှစ်ကြောင်းသားတက Hello, Ujolin. Ujolin, General Lilam Machine, good job, done line. Not do a good job, done line. Do the little listen to Yawa, Jawala.
Okay,
do the little in the general Sunni Mimia River.
Okay.ကျွန်တော်ဒီနှစ်တော့ဆင်းရရေကောက်ပွေးအချိန်တွေကတော့ကျွန်တော်ထင်ပါတယ်မင်းစင်းရဲ့ကိုပြန်ကြည့်လိုက်ညမင်းစင်းရဲ့ကျင်ညာတာကိုလိုက်ကောင်ကအတိတ်တခုပေါ်ပေါက်နေတယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့မင်းချစ်ပိုင်ခွင့်ရှိတဲ့လူတွေပေါ့နော်ဒီလူတွေကအခုနှစ်တော့ဆင်းရရေကောက်ပွေးနှစ်တော့ဆင်းမှာမေးတိခဲ့တယ်နှစ်တော့ဆင်းမှာမပါဘူးမင်းစင်းရဲ့အများကြီးမှောင်းရဲနေတယ်ဒါကလွတ်လပ်ပြီးတော့လွတ်လပ်တရားမျှတတဲ့ရေကောက်ပွေးဖြစ်လာဖို့အတွက်အဟံတော့တခုတော့ဖြစ်နေတယ်လေဥပပြောမယ်ဗျာအခုဆိုတော့ပါတီကြီးတွေကတော့ဒါမျိုးပို့တွေမှာတရားအလေးဟောမျိုးပို့ပေါ့နော်အဲ့လိုဒီမှာလုံနေတရင်တော့ဒီသားနေမှာဆိုရယ်တကောင်စင်းရဲ့မရှိဘူးဟိုပတ်ပုံလည်းမရှိဘူးဒါပေမဲ့သူတို့ဒီဒေတာရဲ့ဟိုဟိုဘူးစိမ်မောင်ဆက်နေလာခဲ့တဲ့လူတွေသူတို့တွေစာပေတွေမရှိမတတ်ဘူးဘုံသူကမရှိဘူးတိုးတော့သူတို့ကိုမေးခင်းပိုင်ခွင့်ပြေဖို့အရှင်နေတာဒီနေ့ရွေးကောက်ဝတ်ကိုမရှင်ကဘာမှမပြောဘူးနောက်တစ်ခုရှိသေးတယ်ဒီအာပါနေမပါဘင်းနဲ့တကယ်ကိုနေပြီးတော့ကြည့်နေကြတယ်ဥမာမင်းစင်းဖြစ်တင်းတယ်လို့တချို့နေရာတွေမှာမင်းစင်းပြန်လုပ်ပေးပါကျွန်တော်တို့ဘာဖြစ်နေလဲဆိုတော့ကိုမရှင်ကိုနိုင်ကိုကဓာရီကိုနေပြီးတော့ကျွန်တော်တိရတလောက်ဆိုရယ်တိုက်ပြီးတော့တယ်နော်မျိုးနေအဆင်နေမှာရာကြီးအဆင်နေမှာဆိုလို့ရှိရယ်ပါတီတွေလာချုပ်တာဒီဆိုရယ်ပုံစံမျိုးတွေပြောနေကြတယ
်
ကျွန်တော်ထင်ပါတယ်ဒီနောက်ဆင်းရွေးကောက်ပွဲက2020ရွေးကောက်ပွဲတော့မှဒီမင်းစင်းကကြနဲ့လွတ်လာမှုသိရှိနိုင်တယ်လို့မထင်ဘူး
ဟုတ်ကဲ့ကိုကျော်တန်းကိုကျော်တန်းလိုက်ကျေးဇူးပါနောက်တော့ရှင်တူတင်ပြပါမယ်ကျွန်တော်တို့ကိုကျော်ဘူးတထောင်ကိုကျော်ဘူးတထောင်ဤတူတူဒီနဲ့ပြောလို့ရပါတယ်ဆွေးနွေးလို့ရပါတယ်
ဟုတ်ကဲ့ပါဟုတ်ကဲ့ပါ။လာမည့်ရွေးကောက်ပွဲဒီနိုင်ငံအတွက်အလွန်ကြီးကြီးပါရ။အမရွေးနေနိုင်တဲ့များနေအောင်ဝိုင်းဝိုင်းကြိုးစားအဖို့လိုသည်။ပထမဆုံးပြဿနာမှာမင်းစင်းမကင်တိကျရေးဖြစ်ပြီးအထူးသဖြင့်စက်မှုဆောင်အလုပ်သမားများပေါများသည့်ချစ်ပြည်သားဆိုင်တရားနှင့်တောင်တမှုတို့တွင်မင်းစင်းတိကျမှုအလွန်ဆိုးဝါးသည်။သက်ဆိုင်ရာရက်ွက်အချုပ်ရေးအဖွဲ့အနေနဲ့ထက်မဲ့ဖြစ်ဆွဲမင်းစင်းများကိုကြိုးစားဆောင်ရွက်ကြရန်တက်တွန့်လိုပါသည်။ဒုတိယအနေဖြင့်ဒုတိယမင်းစင်းမြောက်ကိုရွေးကောက်ပွဲမတိုင်မီဖြစ်စစ်လိမ့်နိုင်အလုံး၌အပြီးအတိုင်းရေအတွက်ပြင်းပြင်းပြင်းပြင်းတတိယအချက်အနေဖြင့်ဆန္ဒမေးတကြိမ်ဖြည့်ပြီးဒီတိုင်းလက်တန်းတွင်စားချိခံဆုစစ်မြောက်ကိုစုပြင်းပြင်းပြင်းဒုတိယအချက်အနေနဲ့ကြွကြော်များလက်မှုနယ်မရှိသူမြောက်ကိုမေးပစ်ခွင့်ရအောင်တဲ့နဲ့တလောက်လိုအပ်ချက်စစ်စီပြင်းပြင်းပြင်းဒီစမားအချက်အနေနဲ့မေယုံတယုံတွင်မေဆင်သားချင်း2500ထက်မပိုသင့်ပဲကျေးဇူးပါတယ
်ဟုတ်ကဲ့ပါကုကျော်ဘူထောင်ကျေးဇူးပါကုကျော်ဘူထောင်ရဲ့ဆွေးနွေးချက်ကကျွန်တော်ဒီကော်မရှင်တို့ဘာလို့အတွက်ပို့ပြီးတော့သုံးဝင်မယ်ထင်ပါတယ်ကော်မရှင်ဘက်ကတဆန်သူတွေကြားရင်တော့ပူကောင်းပါလိမ့်မယ်ကျွန်တော်တို့သရရှင်တွေဆွေးနွေးဖို့အတွက်စာရီပေးပို့ရရှိပါတယ်ဖုန်းနံပါတ်တွေပေးပို့ရရှိပါတယ်ကျွန်တော်အချိန်ကန့်တဲ့အတော်လေးဖြစ်နေလို့ပါကျွန်တော်အခုပင်တယ်ဆွေးနွေးသူနှုတ်ကိုကျွန်တော်ပြန်ဖိတ်ခေါ်ခြင်းပါတယ်အရင်ဆုံးဦးသိန်းတန်းကြားပါလားခင်ဗျဦးသိန်းတန်းကိုကျွန်တော်တစ်ချက်မေးခြင်းပါတယ်ခုနဦးသိန်းတန်းပြောသွားတဲ့အထဲမှာဒီဒီအခြေအနေကလွတ်လပ်နိုင်မှုမရှိဘူးပေါ့ဒါပေမဲ့တစ်ဖက်မှာဖွဲ့စည်းပုံအရ25ရာခိုင်နှုန်းကိစ္စတွေစစ်တပ်ကလွှမ်းမိုးထားနိုင်တဲ့ကိစ္စတွေဒါဖွဲ့စည်းပုံမှာသူတို့ကချုပ်ထားပြီးသွားပါပြီအဲ့တော့လာမယ့်ရွေးကောက်ပွဲမှာပြည်သူလူထုအနေနဲ့ကောသူတို့နှစ်သက်လူနှစ်သက်စွာနဲ့ပြီးလို့တဲ့နိုင်ငံပါတီဒါမှမဟုတ်ကုစည်တွေကိုလွတ်လပ်မဲပေးနိုင်မယ်လို့ယူဆလားယုံကြည်လားဘာလို့ဆို2010ခုနှစ်ကတော့တကယ်တမ်းပြောမယ်ဆိုရင်အဓိကအနာရပါတီပဲဖြစ်နေတာကိုအခုကတကယ်တမ်းပြောရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပါထိတ်တိုက်ဖြစ်နေတဲ့အခါကျတော့လူလူအနေနဲ့လွတ်လပ်မဲပေးနိုင်မယ်လို့ယုံယူဆပါလား
ဒုဒုကဟိုမဲပေးလို့ယုံကြည်ယူဆလို့ပထမဆုံးချက်ကမဲစင်းမှန်မှာပေါ့ဗျာအဲ့တော့မဲစင်းတောင်မှန်အောင်မလုပ်နိုင်ဘူးဆိုတော့ကျွန်တော်စတွေ့ရတယ်လေစတော့ကိုမရှင်ရဲ့အည်သွေးတို့ဂျန်တဲ့ဟာတွေဘေးချိတ်ပါတော့ဟိုဘယ်ဘက်ပါတယ်မပါဘူးလို့ဖြစ်ကြားနေတဲ့နဲ့မနေဘူးဘေးချိတ်ကော်မရှင်ကြီးဒီခံစားခွင့်နေရတယ်အများကြီးဗျာရုပ်ဘောကော်မရှင်ဥထာဒီဝင်ကြီးတွေနဲ့အတူတူပါပဲရုံးကြီးရတယ်ကြီးဗျာပြေးရတဲ့ဗန်ချက်တွေလည်းမနေဘူးဗျာအဲ့တော့ဒါကြီးပေါ်နေသူတို့ဒီမဲစင်းမှမှောင်မလို့နိုင်တော့ယောက်ျားပြီးပြီးစစ်သားပြီးပေါ့ဗျာတမန်ကြီးဟာတမန်ကြီးခင်ဗျာကျွန်တော်တို့ဒီအဲ့ဒီအသေးမရှိပါဘူးမဲစင်းမှမှောင်မလို့နိုင်ပါဘူးဆိုဦးဂျာနာဘေးချေတို့ဟိုနှုတ်ထွက်တဲ့အနေထားမျိုးပေါ့ဗျာအဲ့တော့မဲစင်းမှမှောင်မပြေးနိုင်လို့ရှိရင်မှောင်မပြောနိုင်ဘူးဒုဒုက เนี่ยดูเหมือนไปอ่ะเจนเราเลยไม่กล้าอู้ครับเนี่ยเจนเราเลยไม่แน่ตัวเดียวอ่ะเนาะเจนเราเลยไม่อยากอู้เพราะไอ้โหลนิทานนี้ผิดแต่คาเดียวเมย์ไปกวนไม่อยากอู้สู้ยินไปดูเลือกอยู่เตียเนี่ยดาหมู่ชื่อไหนมาเลยเราจะกะลูลูอ่ะปู่วนเนเนเปียวเนาะอดอเมียสุก็สึกแก่ตัวจ้ะดิต้องชอบเนี่ย50กว่าซาลงเปียหมดด้วยตรุอ่ะโหด่าเจนเราอ่ะเผาจ้อดาบ่าอยู่ตาตาปู่วนเนเปียวอ่ะโหจานาไปเฉยดูอะสุอยู่เหมือนเลยญาติเลย อาจารย์กูซาลงมาเนี่ยเราก็อดอสึกเป็ดตัวไปแล้วปွားเลยไม่ได้อยากอูแม้ที่หมู่เลยที่อาจารย์ตัดไปแล้วไหนไงอ่ะแต่จอดไปแล้วก็สึกมุ่งหาเจ้าเนาะอันนี้ถ้าได้กูมีญาติพี่นี่จะอะเลเวนกูอบมางานเนี่ยสวยเราก็กองเต็มมากูเนี่ยถ้าสวยแล้วหัวอะไรสวยแล้วที่ไอ้ที่เวสิว่าลูลูไหนไงสมาธิท่องเนี่ยจริงๆแท้ๆเจ้าหน้าที่นี่เนี่ยดิลูนี่ถ้าดิอาเคจินดิพอบ่าวนี่แหละอาเคจินดินาดิอยู่กับว่าก็ไม่ใช่อ่ะอีเวกิซะเนาะเป ဖြစ်စီနေတော့အောင်ဆန်းစုကြည်ကိုရွေးချယ်ခွင့်မရဘူးဆိုတဲ့အနေထားမှာတော့အားလုံးချုပ်ပြောလိုက်ရင်တော့ဒယ်နီးနဲ့မှလွတ်လပ်ပြီးရွေးကောက်မျှတာတဲ့ရွေးမျှတာတဲ့ရွေးကောက်ကမဖြစ်နိုင်ဘူးလူကလည
်
းစိတ်ဝင်စားမှုအတော်နည်းတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကုသင်းသားဦးကျေးဇူးပါကျွန်တော်ကိုအောင်မိုးစောပါမေးချင်ပါတယ်ကိုအောင်မိုးစောခုနကကုသင်းသားဦးကတော့သူကတော့ဘလူးမှလူလူမှစိတ်ဝင်စားမှုမရှိပါဘူးတဲ့ခုနကဒီပြီးခဲ့တဲ့ကာလမှာဖွဲ့စည်းပုံပြင်ရေးကိစ္စမှာလည်းလူလူကစိတ်သက်သာသွားတယ်ကော်မိုးစော်ရဲ့အမြင်အရောဒီရွေးကောက်ပွဲနဲ့ပတ်သက်လို့လူလူရဲ့နှိုးကြမှုလူလူရဲ့နိုင်ငံရေးဒီပုံမှာဘယ်လိုများသုံးသပ်မိပါလဲ
။ဟုတ်အခုလောလောဆယ်ဆယ်ပေါ့ဒီမဲစင်ကိစ္စတွေကိုကြည့်တဲ့အခါကျတော့မဲစင်ကိစ္စတွေအမှားကတော်တော်များများဖြစ်တယ်လေ။တော်တော်များဖြစ်တာဒီကိစ္စကိုကြည့်တဲ့အခါကျတော့လူလူကို၌ကအာတသရောဒီမဲစင်တွေကိုလိုက်ပြီးတော့ကြည့်တာပြင်တာဆင်တာပေါ့နော်။အဲ့ဒီကိစ္စကအတော်လေးကိုတော်တော်လေးကိုနည်းတယ်ဟုတ်တယ်ကြောက်လှုပ်ရှားသူတွေနဲ့နိုင်ငံရေးပါတီတွေအထူးသဖြင့်နိုင်ငံရေး
ကျွန်တော်တို့တမိနစ်လောက်ပဲချိန်ရှိပါတော့တယ
်အင်အားရှိတဲ့ပါတီတွေကဆောင်ရွက်ကြတာဖြစ်တယ်လူလူကို၌ကတော့စိတ်ဝင်တစားနဲ့သွားပြင်နေဆင်တဲ့ကိစ္စတွေကိုလှုပ်တာကိုကျွန်တော်မတွေ့ရဘူးဆိုတော့အဲ့ဒီအခါမှာတော့စိုးရိမ်စရာခုနကျွန်တော်ပထမပြောခဲ့လို့ပဲစိုးရိမ်စရာအတော်ကောင်းတယ်ဆိုတော့ဒီနှစ်လအတွင်းမှာပြင်နိုင်ပါမလားဒီမဲဆင်းကိုမှန်မှန်ကန်ကန်နောက်တစ်ဖက်ကလည်းသူတို့ပြောနေတာကဒါလူတမန်ကြည့်သူတယောက်ကဒီမဲစင်းသွားကြည့်မယ်ကြည့်ပြီးတော့သူတို့ပေးထားတဲ့ဖောင်တွေဖြည့်ပြီးတော့ကန့်ပတ်ဖို့ဆိုတဲ့ဖိတ်စာအတော်ခက်တယ်တုံ့ပြန်တဲ့စိတ်ကရှိချင်မှရှိမယ်ဒါကတစ်ချက်ဖြစ်တယ်နောက်တစ်ချက်ကပါလဲဆိုတော့အဲ့မဲစင်းတွေလိုက်ပြီးတော့ကြည့်တဲ့အခါမှာဥနာတို့ကူးပွင့်မရတာတွေရှိတယ်နောက်ဒီခွင့်မပြုတာတွေရှိတယ်အဲ့လိုအထက်ထဲမျိုးတွေနဲ့လည်းပဲကျောင်းရတာတွေတော်တော်များ
ဟုတ်ကဲ့ကျွန်တော်ဆက်ဆက်ကတော့ပဲရတော့
ဒီနဲ့တော့ဆက်နေတဲ့ပြည်သူတွေအနေနဲ့ဒီကိစ္စကိုစနစ်တကျလုံနိုင်ဖို့လုံတတ်ဖို့လုံဖို့ဆိုတဲ့ကိစ္စကတော်တော်ဖြစ်တယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တိုင်းရည်လေးလိုက်စီစဉ်အခုချိန်လဲဆစ်သွားလို့ပါကောင်းမှုဆိုဦးတင်တန်းဦးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ခုနအဓိကပြောမယ်ဆိုရင်တော့တော်ရှင်တွေရောနောက်ခုနဒီပင်နယ်ဆွေးနွေးသူတွေရဲ့သူတို့ရဲ့စိုးရိမ်မှုကတော့မဲစင်းကိစ္စတော်လေးဖြစ်နေတာကိုတွေ့ရပါတယ်ခင်ဗျာကျွန်တော်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တိုင်းရည်လိုက်ဆွေးနွေးပွဲတွေကိုလည်းနောက်ပိုင်းတွေမှာဆွေးနွေးတော့ဖို့ရှိပါတယ်အခုတော့ဒီတိုင်းလီလာဆွေးနွေးပွဲဒီမှာပဲညနာခွင့်ပြပါခင်ဗျာ။ပေါင်းဆွေးနွေးပြီးတဲ့ကောင်မိုးစောဦးတင်တန်းဦးနဲ့တို့ရောရှင်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
။ကုသညို့အစီအစဉ်ဆွေးနွေးတင်ဆက်တဲ့စနေညတိုင်းရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ။အခုတော့သတင်းချင်းချုပ်ကိုမနနာချမ်းကတင်ပြပါမယ်။
ဂရိနိုင်ငံအတွက်အသက်အတန်လိုအပ်နေတဲ့နောက်ထပ်ဗဏ္ဍာရေးအကူအညီ EU ဥရောပသမဂ္ဂထံကရရှိနိုင်မှုရည်ရွယ်တဲ့ဂရိအစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမဲ့နောက်ဆုံးအစီအစဉ်တွေကိုသုံးသပ်ဖို့ဥရောပဗဏ္ဍာရေးဝန်ကြီးတွေဟာစနေနေ့မှာတွေ့ဆုံနေကြပါတယ်။ဒါပေမဲ့လည်း EU ဥရောပသမဂ္ဂတာဝန်ရှိသူတွေအနေနဲ့ဒီအဆိုပြုချက်ကိုလက်ခံမလားဆိုတာမသေးကြသေးပါဘူး။ဗဏ္ဍာရေးပြုပြင်ပြောင်းလဲမဲ့အဆိုပြုချက်တွေကိုတော့စနေနေ့အစောပိုင်းမှာပဲဂရိလွှတ်တော်ကအတည်ပြုခဲ့ပါတယ်။ဂရိဝန်ကြီးချုပ် Alex Tsipras ကိုတိုင်ပန်ကြားချက်ထွက်ပေါ်လာပြီးတဲ့နောက်မှာပဲဂရိဥပဒေပြုအမတ်တွေကတောက်ကြနေနှောင်းပိုင်းမှာတွေ့ဆုံခဲ့ကြပြီးတော့သကောင်းကျော်အထိဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အင်အားပြင်းချန်ဟွန်းအရာမတိုက်ဖုန်းမုန်တိုင်းကြီးဟာတရုတ်နိုင်ငံရှေ့ဘက်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။တနာယီကိုကီလိုမီတာ160နှုန်းနဲ့ချန်ဝွန်တိုက်ဖုန်းမုန်တိုင်းဟာစနေနေ့နေကင်းကဇီချမ်းပြည်နယ်ဇောင်ရှမ်းမြို့ကိုဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်။ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့လက်တလောမသိရသေးပါဘူးရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းမျိုးကိုမနနာချန်ကြီးညာခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်။VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ10နာရီဒီလိုင်းဒိုမီတာ2425 3052လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ။သတို့ဆင်းနေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.